Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ခါနေ2025ခုနှစ်မတ်လ9ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီကနေ့ညထုတ်လွှင့်ပေးတဲ့ VOA သတင်း Radio Season တွေကို Line to Meter 1925 32တို့အပြင် Line Lab Meter 190ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒါအပြင် VOA Radio Season တွေကိုရုပ်သံနဲ့အတူပူးတွဲထုတ်လွှင့်နေတာဖြစ်တဲ့အတွက် VOA Website, YouTube နဲ့ Facebook တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်တော်ခင်မောင်စိုးမင်းကအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုခမောင်စိုးမင်းကျွန်တော်ကတော့ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေကိုကိုခမောင်စိုးမင်းနဲ့ပဲပြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါမက္ကဆီကိုကသွင်းကုန်ကုန်ကောက်မှုကိုယာယီဆိုင်းငံ့လိုက်ပါတယ်။ဒါအပြင်အမေရိကန်အယံဘဏ္ဍာကို Bitcoin Digital ငွေကြေးနဲ့ပါထားဖို့သမ္မတထရမ့်ကအမိန့်ထုတ်လိုက်ပါတယ်။နောက်ပြင်သစ်ကပါရီနိုင်ငံတကာဘူဒါနာမပေါက်သေးတဲ့ဒုတိယကမ္ဘာစစ်ဘုံတွေ့ခဲ့ပါတယ်။နောက်မြန်မာမြောက်ပိုင်းမှာတော့ငွေလင်ကိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးမှာပါကိုကမောင်စုံမင်း။
ဟုတ်ကဲ့ပါကိုဝင်းမင်းအခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းတင်ဆက်ပေးအောင်ပါပါအခုညပိုင်းနားဆင်ရမယ့်သတင်းပေးပို့ချက်တွေကအမည်အနေနဲ့နားဆင်ရမှာက
ကျမကတော့ကျွန်တော်ဒီ90ကလုံးဝမပေးရနေပြန်တယ်။အဲဒီတစ်ချို့ရတဲ့ခရီးနဲ့ဆက်သွယ်မရှိတော့ပြတ်ကုန်တော့အရင်ကကိစ္စကိုစိုက်လို့ကပြန်တော့ရတဲ့အချိန်တွေရှိတာနော်။ဆက်ခဲရပါတော့အဲဒီကကျွန်တော်တိုက်ရနေတော့မှနေအေဂျင်စီကိုတတ်ချုပ်တော့ဒီခုအေဂျင်စီကတော့ဆက်ခဲရပါတော့နော်။
နိုင်ငံခြားအလုပ်သမားတွေစေလွတ်တဲ့ agency တွေအနေနဲ့အလုပ်သမားတွေစီကနေလစာရဲ့25ရာခိုင်နှုန်းရအောင်တောင်းမပေးနိုင်ရင်အိတ်ဆိုင်ပေးရမယ်လို့စစ်ကောင်စီကတောင်းဆိုလိုက်တဲ့သတင်းမှကြားရမှာပါ။အဲ့ဒီနောက်ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေအနေနဲ့တရုတ်စီးပွားရေးကနေဒါလူဝင်မှုတင်းကျပ်လာတဲ့အကြောင်းစာတာတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။ပုံမှန်ထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေအနေနဲ့အမျိုးသမီးကန္နာတူတာစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအကြောင်းကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။ကဲကိုဝင်းမင်းရေဒီကနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကိုပြောပြပေးကြရအောင်လားခင်ဗျာ
။အမေရိကန်သမ္မတကကနေဒါမက္ကဆီကိုကသွင်းကုန်ခွန်ကောက်မှုကိုယာယီဆိုင်းငံ့လိုက်ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကကွန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်း၄ဘက်ဆိုင်းငံ့လိုက်တာပါ။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံတွေကကွန်ပစ္စည်းတွေပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံမှုကြောင့်အမေရိကန်စုရှယ်ယာဈေးကွက်တွေကျနေချိန်မှာအခုလိုနှစ်နိုင်ငံလုံးကကွန်ပစ္စည်းအများစုပေါ်သွင်းကုန်ကောက်ခံမှုကိုဧပြီလ2ရက်နေ့အထိဆိုင်းငံ့ထားဖို့သမ္မတကကျတာရင်းနဲ့မနေ့ညမှာအမိန့်ထုတ်ခဲ့တာပါ။မက္ကဆီကိုကနေဒါနဲ့အမေရိကန်တို့ရဲ့2020ခုနှစ်ချုပ်ဆိုတဲ့ကုန်သွယ်ရေးသဘောတူချက်မှာအကျိုးဝင်တဲ့ကွန်ပစ္စည်းအလုံးအပေါ်25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံတာကိုဆိုင်းငံ့တယ်လို့သမ္မတအမိန့်မှာဖော်ပြခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတင်သွင်းတဲ့မော်တော်ယာဉ်တွေပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမှုကိုလည်းရပ်ပိုင်းအတွင်းမှာပဲပြန်ပြီးဆိုင်းငံ့ခဲ့ပါတယ်။ American Car Company ကြီး3ခုနဲ့သမ္မတဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုဆိုင်းငံ့ခဲ့တာပါ။တစ်ချိန်တည်းမှာ American လယ်သမားတွေအတွက်ကနေဒါကတင်သွင်းတဲ့မြေဩဇာတွေပေါ်မှာလည်းကနေဒါကစွန့်ရင်ဆိုင်ရာသွင်းကုန်တွေလိုပဲသွင်းကုန်ခွန်10ရာခိုင်နှုန်းသာကောက်တော့မယ်လို့ဆက်ဖော်ပြထားပါသေးတယ်ခင်ဗျာ
အမေရိကန်အယံဘဏ္ဍာကို Bitcoin နဲ့ပါထားဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာအစိုးရအယံဘဏ္ဍာငွေကြေးကို Bitcoin Digital ငွေကြေးနဲ့ပါထားရှိဖို့သမ္မတ Donald Trump ကမနေ့ကပဲအမိန့်ထုတ်ပြန်လိုက်တာပါ online မှာလက်ပတ်နေကြဖြစ်တဲ့ Digital ငွေကြေးတွေထဲကတစ်ခုဖြစ်တဲ့ Bitcoin ကိုမဟာဗျူဟာမြောက်အယံဘဏ္ဍာငွေကြေးအဖြစ်ထားရှိနိုင်အောင်ဆောင်ရွက်ကြောင်းအမိန့်ကိုကြာတာပရိနေကဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ရာဇဝတ်လုပ်ငန်းနဲ့ဥပဒေနဲ့အညီသိမ်းဆည်းထားတဲ့ခန့်မှန်းခြေ Bitcoin 2သိန်းလောက်ကိုအယံဘဏ္ဍာအဖြစ်ထားရှိသွားမှာဖြစ်တယ်လို့ Digital ငွေကြေးဆိုင်ရာအင်ဗျူတော်အကြံပေး David Sack ကပြောကြားပါတယ်။ပြီးခဲ့တဲ့စနေ့အတွင်းအမေရိကန်အစိုးရက Bitcoin 3,900,000 လောက်ကို ဒေါ်လာ366သန်းနဲ့ရောင်းချခဲ့တယ်လို့လည်းသူကပြောပါတယ်။တကယ်လို့သာအဲ့ဒီ Bitcoin ငွေကြေးကိုအစိုးရကဆက်လက်ထိန်းသိမ်းထားခဲ့ရင်လက်ရှိဒေါ်လာ19 billion လောက်တန်ဖိုးရှိနေမှာဖြစ်နေပြီလို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ cryptocurrency လို့ပြောကြတဲ့ digital ငွေကြေးကိုတရားဝင်ငွေကြေးတစ်ခုအဖြစ်သတ်မှတ်ပေးဖို့တချို့ကလိုလားနေတဲ့အချိန်မှာအခုလိုသမ္မတကအမိန့်ထုတ်ပြန်ခဲ့တာပါ Bitcoin ဟာ digital ငွေကြေးတွေထဲမှာအစောဆုံးတန်ဖိုးအမြင့်ဆုံးဖြစ်ပါတယ် digital ငွေကြေးလုပ်ငန်းမှာအဓိကကြားသူတွေနဲ့သမ္မတ Trump တို့ဒီကနေ့တွဲဆုံဆွေးနွေးဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
American သမ္မတက Russia Ukraine စစ်ကိုရပ်ဖို့ဖိအားပေးနေချိန်မှာ Russia ဘက်ကတော့တိုက်ခိုက်မှုတွေဆက်လုပ်နေပါတယ်American သမ္မတ Donald Trump က Ukraine ကိုအခုလိုဖိအားပေးပြီးမြေရှားသတ္တုဆိုင်ရာသဘောတူညီချက်ပါလက်မှတ်ထိုးဖို့ဆက်တွန်းနေသလိုရုရှားကလည်းစစ်ပွဲကိုအဆုံးသတ်ဖို့အသင့်ဖြစ်နေကြောင်းသူယုံကြည်တယ်လို့ပြောလိုက်ရှင်ဒီတိုက်ခိုက်မှုတွေဆက်ဖြစ်နေတာပါယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့ဥရောပမဟာမိတ်တွေကအရေးပါတဲ့အခြေခံစောင့်တွေကိုတိုက်ခိုက်နေတာရုရှားကရပ်ဆိုင်းဖို့ပြောပြီးရပ်ပိုင်းမှာပဲရုရှားကယူကရိန်းစွန့်ရင်စောင့်တွေကိုဒီနေ့တောက်ချနေမှာပဲတိုက်ခိုက်ခဲ့တာပါရုရှားကအနည်းဆုံးဒုံးကျည်58စီးနဲ့ဒရုန်း200နီးပါးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးအရှိဘက်ကာကီဖ်ကနေနောက်ဘက်ထာနိုဘီလ်အထိစွန့်ရင်ဆိုင်ရာအဆောက်အုံတွေပျက်စီးခဲ့ပါတယ်။သမ္မတထရမ်ကတော့တကယ်လို့ဒီအဖြစ်အပျက်သဘောတူညီမှုမရရင်သူတို့ကိုကာကွယ်ပေးတော့မှာမဟုတ်ဘူးလို့နေတူမာမေအဖွဲ့တွေကိုသတင်းစကားပါခဲ့တယ်လို့အိန္ဒိယနိုင်ငံတွေကြားငြိမ်းချမ်းရေးဖော်ဆောင်ပေးဖို့ကိုလည်းပြောခဲ့ပါသေးတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့နောက်တစ်လခွဲလောက်အတွင်းဆော်ဒီအာရေဗျမှာတွေ့ဖို့ရှိတယ်လို့လည်းသမ္မတထရမ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ပြင်သစ်ကပါရီနိုင်ငံကမြေထားဗူဒာနာမှာမပေါက်သေးသေးတဲ့မပေါက်ကွဲသေးတဲ့ဒုတိယကမ္ဘာစစ်လက်ကျန်ဘုံတွေးရှိခဲ့လို့မြေထားခီးစင်တွေဖျက်သိမ်းရပါတယ်ပြင်သစ်နိုင်ငံပါရီမျိုးတော်ကလူစီကားတဲ့ဂါဒူးနော့နိုင်ငံကဗူဒာယုံနာမှာဒုတိယကမ္ဘာစစ်လက်ကျန်မပေါက်ကွဲသေးတဲ့ဘုံတွေးခဲ့လို့ပြင်သစ်ကနေနိုင်ငံတကာသွားတဲ့မြေထားခီးစင်တွေဒီနေ့ဖျက်သိမ်းခဲ့ရပါတယ်ဗူဒာယုံကနေတမိုင်လောက်ဝေးတဲ့စန်တနီရက်ွက်မှာညဘက်မြေသားတန်လန်းတွေထိမ့်သိမ့်ပြုပြင်နေစဉ်တန်လန်းကြားမှာမပေါက်ကွဲသေးတဲ့အဲ့ဒီဘုံတွေးခဲ့တာလို့အစိုးရပိုင် SNCF မြေသားလုပ်ငန်းကပြောပါတယ်မြို့တွင်းနဲ့နိုင်ငံတကာမြေသားခီးစင်တွေတွင်သာမကနိုင်ငံတကာ Eurostar မြေသားခီးစင်ဝင်ထွက်သွားလာမှုအများဆုံးဘူတာတစ်ခုဖြစ်တယ်လို့နေ့စဉ်ခီးသည်9သိန်းလောက်အသုံးပြုနေကြတဲ့ဘူတာဖြစ်တယ်လို့ SNCF မြေသားလုပ်ငန်းကနေပြောပါတယ်ဂါဒူးနော့ဘူတာကနေဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်ဂျီယံနိုင်ငံဘရာဆဲမြို့တော်ကိုသွားတဲ့မြေသားခီးစင်တွေထိခိုက်ကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးလန်ဒန်ကနေပါရီကိုရေအောက်ကနေဆက်ထားတဲ့မြေသားခီးစင်တွေအားလုံးရပ်ဆိုင်းလိုက်ရတဲ့အတွက်လန်ဒန်ပန်ခရက်နိုင်ငံတကာဘူတာရုံမှခီးသည်တွေအများအပြားတောင်းတင်းနေကြပါတယ်။ဒုတိယကဘာစစ်ထဲကမပေါက်သေးတဲ့ဘုံကိုရှင်းနိုင်တဲ့အထိမိထားခီးစင်တွေရပ်ထားဖို့ပြင်သစ်ရဲတပ်ဖွဲ့ကပြောကြားထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါမင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VO American အတန်ကနေတောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်တရုတ်သွင်းကုန်ခွန် American ကတိုးကောက်တာကိုလက်တုံပြန်သွားမယ်လို့တရုတ်ဘက်ကပြန်ပြောလိုက်ပါတယ်တရုတ်နိုင်ငံသွင်းကုန်တွေအပေါ်အခွန်တိုးကောက်လောက်တာကြောင့်လက်တုံပြန်သွားမှာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကသတင်းတောက်တွေကိုဒီနေ့ပြောလိုက်တာပါမလိုလားတဲ့တင်မမှုတွေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းကမ္ဘာကမမဖြစ်အောင်အမေရိကန်ကလုပ်နေတဲ့ဆိုပြီးတော့လဲသတင်းတောက်တွေကိုဒီနေ့မတ်လ9ရက်နေ့မှာဝန်ကြီးဝမ်ယီကဆက်ပြောခဲ့ပါတယ်တရုတ်စကားပေါ်ကိုကုကပြီးကြာဆုံးမှုကိုရင်ဆိုင်ရတဲ့အခါကုဘာသာပြန်ဆင်ခြင်းသုံးသပ်ဖို့လိုပြီးကုန်သွယ်ခွန်တိုးကောက်ကုန်သွယ်စစ်ပွဲတွေကလည်းဘာအကျိုးမြတ်တွေရနိုင်မှာလဲလို့မေကွန်ပြန်ထုတ်လိုက်ပါတယ်ဒါပြင်နိုင်ငံတနိုင်ငံအနေနဲ့လှုပ်ချင်တိုင်းလာလုပ်နိုင်မယ်ဆိုရင်ကမ္ဘာမှာဥပဒေမဲ့ပြီးနောက်ကျောင်းပြန်လှည့်သွားမယ်လို့လည်းဝန်ကြီးဝမ်ယီကပြောပါသေးတယ်။အမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွန်100ရာခိုင်နှုန်းတိုးကောက်ရကနေ20ရာခိုင်နှုန်းတိုးကောက်တာဖြစ်ပြီး3ရက်ကြာမှာဝန်ကြီးဝမ်ယီကအခုလိုတုံ့ပြန်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာကုန်သွယ်ရေးကျင့်ထုံးတဲ့ အညီမဆောင်ရဖို့လို့ဆဆွဲပြီးဒီကျင့်ထုံးနဲ့မညီဆောင်ရတာကြောင့်အမေရိကန်ထုတ်ကုန်တွေအတွက်ထိခိုက်တယ်လို့ပြောထားပါတယ်ခင
်ဗျမြန်မာနိုင်ငံမြောက်ပိုင်းကငွေလိမ်ကိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်တရုတ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းစင်တာအလုံးကိုအရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းပြီးအမြင့်ဖြတ်နှိမ်နင်းနိုင်လိုက်ပြီလို့တရုတ်နိုင်ငံကြီးဝန်ကြီးကပြောပါတယ်ဘေကျင်းမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီကအခုလိုပြောလိုက်တာဖြစ်ပါတယ
်临近边界的缅甸北部地区的电诈园区已经全部清除中国泰国缅甸老挝四个国家正在合力
တရုတ်နယ်စပ်နာကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့အွန်လိုင်းငွေလိမ်ကိုင်းအလုံးကိုအပြည့်အစုံရှင်းလိုက်ပါပြီထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလိမ်ကိုင်းတွေကိုလည်းတရုတ်ထိုင်းမြန်မာနဲ့လာအိုနိုင်ငံတို့ပူးပေါင်းပြီးနှိမ်နင်းနေပါတယ်ပြည်သူတွေထိခိုက်အောင်မကောင်းမှုလုပ်တဲ့သူတွေကိုရှင်းလင်းဖို့အွန်လိုင်းလိမ်လည်မှုတွေရဲ့အရင်းအမြစ်ကိုဖယ်ရှားရှင်းလင်းနိုင်ဖို့ကကျွန်တော်တို့ရဲ့အထူးဆောင်ရွက်ချက်ဖြစ်ပါတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကပြောသွားတာပါကိုကန့်ဒေတာကကြားဖြတ်လုပ်ငန်းကိုနှိမ်နင်းဖို့ကိုကန့်ခေါင်းဆောင်မိသားဝိစုဝင်တွေကိုတရုတ်နိုင်ငံကဖမ်းဆီးတရားစွဲဆိုမှုတွေလုပ်နေပါတယ်ဩဇာညောင်းတဲ့မိသားစုဝင်တွေကိုမကြားခင်ကပဲအမှုစစ်ဆေးပြီးအပြစ်ရှိကြောင်းတရုတ်တရားရုံးကနေဆုံးဖြတ်ထားပါတယ်တရုတ်နိုင်ငံသားတောင်ကနာအပါအဝင်နိုင်ငံဆောင်ကနိုင်ငံခြားသားတိန့်နေချီမြန်မာနိုင်ငံထဲမှာရှိတဲ့အွန်လိုင်းငွေလိမ်စင်တာတွေမှာအလုပ်လုပ်ဖို့အတင်းအကျပ်ခေါ်ယူခိုင်းစေခဲ့ပါတယ်ခင်ဗျာ
မြန်မာမှာတော့စစ်တပ်လေကြောင်းတိုက်ခိုက်မှု၆ဖြူနဲ့စစ်တွေမှာအိမ်တွေမိလောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်၆ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေမှာစစ်တပ်နဲ့အာခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အတူစစ်တပ်လေကြောင်းတိုက်ခိုက်မှုတွေကြောင်းကျေးရွာတချို့မိလောင်ပျက်စီးသွားခဲ့ရတယ်လို့ဒေသခံတွေကပြောလိုက်တာပါကြတာရီနေ့နေ့လယ်ပိုင်းက၆ဖြူမြို့နယ်တွေကဥကင်းကျွာကိုစစ်တပ်ကဒရုန်းနဲ့ပုံချဲခဲ့တာကြောင့်နေ140နီးပါးမိလောင်ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဖန်စီခံရတဲ့သမ္မတကိုတရားရုံးကနေပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ15ရက်ကဖန်စီထိမ့်သိမ်းစစ်ဆေးခံရတဲ့တောင်ကိုရီးယားသမ္မတယွန်းဆုပ်ယိုးကိုတောင်ကိုရီးယားတရားရုံးကဖန်ဝရန်ပယ်ဖျက်ပြီးပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်တာပါယွန်ကိုကန်တူထိမ့်သိမ်းထားတဲ့ကာလပြီးဆုံးပြီးတဲ့နောက်စွဲချက်အပေါ်မူတည်ပြီးတီးခြားအေဂျင်စီနှစ်ခုရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်တွေနဲ့မေးမြန်းစစ်ဆေးချက်တွေကိုအခြေခံပြီးတော့ဖန်ဝရန်ပယ်ဖျက်ဖို့ဆုံးဖြတ်တာလို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယွန်ကိုနိုင်ငံတော်ပုံကံမှုနဲ့စစ်ဆေးဖို့စွဲချက်တင်ထားတဲ့အမှုတွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေရုံးကတီးခြားဆိုင်းငံ့ထားလိုက်ပါသေးတယ်။တောင်ကိုရီးယားအတိုက်ခံတွေဟာမြောက်ကိုရီးယားနဲ့ပူးပေါင်းပြီးနိုင်ငံအာဏာကိုမလျော်ကန်တဲ့နည်းနဲ့ရယူဖို့ကြိုးပမ်းနေတာကြောင့်ဆိုပြီးယွန်က2023ခုနှစ်ဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးကြေညာခဲ့ပါတယ်။ဒါပေမဲ့အတိုက်ခံလွတ်တော်အမတ်တွေနဲ့ယွန်ရဲ့ပါတီကလွတ်တော်အမတ်တွေပူးပေါင်းပြီးစစ်အုပ်ချုပ်ရေးပယ်ဖျက်ချောင်းမဲပေးဆုံးဖြတ်ခဲ့တာကြောင့်6နာရီအကြာမှာပဲအဲ့ဒီစစ်အုပ်ချုပ်ရေးကိုအဆုံးသတ်နိုင်ခဲ့ပါတယ်။ရှင်ဘော်နိုင်ငံကပုံကံမှုနဲ့စစ်ဆေးဖို့တောင်ကိုရီးယားအစ်မြင့်အရာရှိများအကျင့်ပြက်ခြားစားမှုတိုက်ဖျက်ရေးအေဂျင်စီကထိန်းသိမ်းခဲ့တာဖြစ်ပြီးအပြစ်ရှိကြောင်းဆုံးဖြတ်ခံရရင်တော့ထောင်ဒဏ်တစ်သက်ဒါမှမဟုတ်သေဒဏ်အထိချမှတ်ခံရနိုင်ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ခင်မောင်စိုးမင်းကအတူပြောပြပေးတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်။ပထမဆုံးကတော့တရုတ်နိုင်ငံစီးပွားရေးကြားရမှာပါ။တရုတ်နိုင်ငံမှာ2025ခုနှစ်အတွက်စီးပွားရေး900ခန့်လုံးတိုးတက်ဖို့မျှော်မှန်းထားတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အမေရိကန်နဲ့ကုန်တွယ်ရေးတင်းမာနေတာအပါအဝင်စီးပွားရေးအရာစိန်ခေါ်မှုတွေမြင့်တက်နေချိန်မှာပဲအခုလိုကြီးမန်းချက်ကိုဖော်ထုတ်လိုက်တာပါအရင်နှစ်တွေတုန်းကအတိုင်းစီးပွားရေး900ခန့်လုံးတိုးတက်မယ်လို့ခန့်မှန်းချက်နဲ့ပတ်သက်လို့ VOA သတင်းတောက် Veil Gelso Sol Myogani သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါခင်ဗျာ
တရုတ်နိုင်ငံဟာစီးပွားရေးအရစိန်ခေါ်မှုတွေရှိနေပေမဲ့လည်းအခုနှစ်2025ခုနှစ်အတွက်နိုင်ငံရဲ့စီးပွားရေးကို900ခန့်လောက်အထိတိုးတက်လာဖို့ရည်မှန်းထားတယ်လို့ တရုတ်ဝန်ကြီးချုပ်လီကျန်းကနှစ်ဆင်ကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာပြောကြားလိုက်ပါတယ
်ခွေမင်းစင်းတဲ့需要也有经济增长潜
အဓိကရည်မှန်းချက်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာနဲ့အခြေအနေကောင်းနေကြောင်းဖြစ်ပါတယ
်အခုလိုစီးပွားရေးကတိုးတက်လာနိုင်ရည်ရှိတယ်လို့အကောင်းမြင်နေပေမဲ့လည်းတရုတ်နိုင်ငံနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အချိန်ကြာတဲ့ကဖြစ်နေတဲ့အိမ်ချမ်းမြေအယောင်ပြဿနာကြောင့်အိမ်ဈေးတွေကျပြီးတော့အိမ်တွေကိုဝယ်မဲ့သူမရှိဖြစ်နေပါတယ်အမေရိကန်ကလည်းတရုတ်နိုင်ငံရဲ့ပြည်ပပို့ကုန်တွေပေါ်သွင်းကုန်ခွန်အစ်စ်တွေထပ်တိုးကောက်လိုက်တဲ့အတွက်စီးပွားရေးတက်မှမှုတွေပိုပြီးတော့ဖြစ်လာနေပါတယ်။အမေရိကန်သမ္မတထရမ့်ကတရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေဒီတစ်ချိန်မှာသူ့ရဲ့ပထမသက်တမ်းဒုံးကားထက်ကိုနှစ်ဆတိုးလိုက်တာဖြစ်ပါတယ်။အင်္ဂါနေ့ညကလွတ်တော်ကမိန်ကွန်းပြောသွားတာမှလည်းတရုတ်နိုင်ငံကိုအခွန်တွေတိုးကောက်တာကိုပြန်လျှော့သွားမဲ့အရေးလက္ခဏာမတွေ့ရပါဘူး။
Other countries have used tariffs against us for decades and now
တခြားနိုင်ငံတွေကကျွန်တော်တို့ကိုဆယ်စုနှစ်နဲ့ချီပြီးတော့တွင်ကုန်ခွန်တွေကောက်လာခဲ့တာပါအခုကအဲ့ဒီနိုင်ငံတွေကိုကျွန်တော်တို့ကစပြီးတော့တွင်ကုန်ခွန်တွေကောက်ရမယ်အလှည့်ပ
ါအပြန်လန်အားဖြင့်တရုတ်နိုင်ငံကအမေရိကန်ရဲ့လေယာထွက်ကုန်တွေအပေါ်မှာတွင်ကုန်ခွန်တွေချမှတ်ခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့တုံ့ပြန်မှုကအကန့်အသတ်နဲ့လှုံ့ဆော်တာဖြစ်တယ်လို့ပြောပါတယ
် Whereas Trump's tariffs were across the board
Trump ရဲ့တွင်ကုန်ခွန်ကအကုန်လုံးကိုခြုံပြီးတော့ချမှတ်တာဖြစ်ပြီးတရုတ်နိုင်ငံရဲ့တွင်းကုန်ကတော့ရွှေ့ပြီးတော့လောက်တာဖြစ်ကတချို့ကဏ္ဍတွေထုတ်ကုန်တွေကိုပဲသိသန့်ကောက်ခံတာပ
ါတွင်းကုန်ခွန်ကောက်ခံမှုကိုကြံ့ကြံ့ခံနိုင်ဖို့အတွက်တရုတ်နိုင်ငံအနေနဲ့ကြာဆင်းနေတဲ့ပြည်တွင်းဝယ်လိုအားတက်အောင်အဓိကအာရုံစိုက်ရမှာပါဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာကမောက်ကမဖြစ်နိုင်တဲ့အခြေအနေမှာရှိနေပါသေးတယ်
They still have a production in China, so exports are still needed.
တရုတ်နိုင်ငံကကုန်စည်ထုတ်လုပ်မှုတွေကလိုအပ်တာထက်ပိုများနေတာကြောင့်ကုမ္ပဏီတော်တော်များများကပြည်ပကိုတင်ပို့ဖို့လိုအပ်နေစေပါ။ဒါကြောင့် Trump ဆိုရာကသွင်းကုန်ခွန်ကောက်တာတွေကအကျိုးဆက်တွေရှိလာမှာဖြစ်ပါတယ
်။တရုတ်ဆိုရာအနေနဲ့ဒီစိန်ခေါ်မှုတွေကိုဘလို့ရင်ဆိုင်ကင်တွယ်ဖြေရှင်းမလဲဆိုတာကသူတို့ရဲ့ယုံကြည်မှုမျှော်လင့်ချက်တွေနဲ့လက်တွေ့အခြေအနေဘလောက်ထပ်တူကြမလဲဆိုတာကိုအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့စီးပွားရေးရည်မှန်းချက်သတင်းပြီးတော့ကနေဒါနိုင်ငံအကြောင်းကိုဆက်ရအောင်ပါ။ဥရောပတိုက်ကနိုင်ငံတွေတင်တာမကအမေရိကတိုက်မှာပါလူဝင်မှုကြီးကြပ်ရေးမူဝါဒတွေတင်းကျပ်လာကြပါတယ်နိုင်ငံတကာကလာရောက်တဲ့သူတွေကိုကြိုးဆိုတဲ့ခွင့်ပြုတယ်လို့မြင်နေကြတဲ့ကနေဒါနိုင်ငံမှာလည်းတင်းကျပ်မှုတွေလှုပ်လာတဲ့အတွက်နိုင်ငံတကာကျောင်းသားတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်အခုလိုပြုပြင်ပြောင်းလဲမှုတွေဟာနိုင်ငံတကာမှာလူဝင်မှုကြီးကြပ်ရေးမူဝါဒတင်းကျပ်လာတာကိုဖော်ပြနေတာပါကနေဒါနိုင်ငံကနေအာရူစမာကွန်ပိုဘရာတရင်ပေးပို့ထားတာကိုကိုဇော်မိုးကျော်ကတင်ပြပေးတာပေးပါခင်ဗျာ
ကနေဒါဟာနိုင်ငံတကာကျောင်းသားလက်ခံမှုကိုဒီနှစ်ရှော့ချလိုက်ပြီး 4,300 လက်ခံပါတယ်ဒါဟာအရင်နှစ်ကထက်10ရာခိုင်နှုန်းလျော့ကျသွားတာပါရှီခ်အိုမာခီယာခူရာဟာလွန်ခဲ့တဲ့တစ်နှစ်လောက်ကမှဘာကီနာဖာဆိုနိုင်ငံကနေရောက်လာတာပါသူ့ရဲ့အခြေအနေဟာကနေဒါမှာရှိတဲ့ထောင်နဲ့ချီတဲ့နိုင်ငံတကာကျောင်းသားတွေရဲ့အခြေအနေကိုဖော်ပြနေပါတယ
်။ Le Canada parce que le Canada est un pays où il y avait plus d'opportunités.
ကျွန်တော်ကကနေဒါနိုင်ငံကိုလာဖို့ရွေးချယ်ခဲ့ပါတယ်။ဘာလို့လဲဆိုတော့ကနေဒါမှာကျွန်တော်နေပေနဲ့သဆိုင်တဲ့အတွက်ခွင့်လန်းတွေပိုများလို့ပါ
။ဒါပေမဲ့အခုဘွဲရပြီးတဲ့နောက်ကနေဒါမှာနေထိုင်ဖို့နဲ့အလုပ်လုပ်ကင်ဖို့ပိုမိုခက်ခဲလာပါတယ်။ကနေဒါမှာကျောင်းလာတက်မဲ့သူတွေဟာဗန်ထဲမှာအနည်းဆုံးဒေါ်လာ2000ရှိရပါမယ်။အရင်က1000ပဲရှိဖို့လိုပါတယ်။ဘွဲရပြီးလို့ကနေဒါမှာအလုပ်လုပ်မယ်ဆိုရင်လည်းအင်္ဂလိပ်စာဒါမှမဟုတ်ပြင်သစ်စာစကားကောင်းစွာတတ်ကျွမ်းဖို့လိုပါတယ်။ဒါအပြင်ကနေဒါမှာလိုအပ်တဲ့နယ်ပယ်တွေနဲ့ဆိုင်တဲ့ဘာသာရပ်တွေနဲ့ဘွဲရဖို့လိုပါတယ်။ဥပမာစိုက်ပျိုးရေး၊သိပ္ပံနဲ့ကျန်းမာရေးစောင့်ရှောက်မှုစတဲ့နယ်ပယ်တွေဖြစ်ပါတယ်
။ Quand j'ai quitté le pays, c'était pour faire l'exploitation minière.Mais maintenant avec les nouvelles lois d'immigration cette filière
ကျွန်တော်နိုင်ငံကနေထွက်လာတော့ကတတ်ထူတူဖို့ရေးကိုလုပ်ဖို့ပါဒါပေမဲ့ဒီကဥပဒေအစ်စ်တွေနဲ့ကိုက်ညီအောင်ကျွန်တော်လေ့လာတဲ့နယ်ပယ်ကိုပါပြောင်းလိုက်ရပါတယ
်အခုလိုဥပဒေအစ်စ်တွေပြဋ္ဌာန်းလိုက်ရတာဟာကနေဒါအစိုးရအနေနဲ့အိုးအိမ်နဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အချိန်ရအောင်လူဦးရေတိုးနှုန်းကိုခေတ္တဆိုင်းငံ့ထားနိုင်ဖို့အတွက်ဖြစ်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်မသေးချာမှုတွေများလာတာနဲ့အတူကျောင်းသားတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေကိုတွားရောက်စုံစမ်းကြသလိုဘက်ကီဝန်ဒါ2000ထားတဲ့ရှီရာလိုဝက်ဘ်ဆိုက်တွေကိုဝင်ကြည့်ကြပါတယ်။သူ့ရဲ့ဝက်ဘ်ဆိုက်မှာဗီဇာရှောင်နှီးလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အလုပ်အကန့်ရှာဖွေဖို့နည်းလမ်းတွေကိုညွှန်ပြထားပါတယ်။ Baggy Wandala Akulu Shimbiabare
would not work for you because the immigration is changing per second. So you need to be
Akuche ma gobada go lopu sura mlwegure chain pipare. Pablula sura luemu jija ye simienuga second emia bjangle ni luba. Taja go lo nina re bari shile sura tivo teta ni lavu luvare.
But the jamuri shibi mele kira kuragaro tu nine kanira nangangoyo. သူရဲ့မိခင်နိုင်ငံကိုပါနှစ်နိုင်ငံလုံးကိုဆက်ပြီးအကျိုးပြုနိုင်နိုင်မယ်လို့ယုံကြည်နေစေဖြစ်ပါတယ
်။ Chez de bonnes opportunités et après quelques années il retourne au pays parce que je veux mettre en valeur
ကျွန်တော်ရဲ့အစီအစဉ်ကတော့ဒီမှာသင်တန်းတွေပြီးရင်အတွေ့အကြုံရအောင်အခွင့်အလမ်းကောင်းတွေရှာပါမယ်။နေ့အနေငယ်နေပြီးတော့ကျွန်တော်နိုင်ငံကိုပြန်မှာပါ။ဘာလို့လဲဆိုတော့ဒီမှာလေ့လာခဲ့တာတွေကိုကျွန်တော်နိုင်ငံမှာပြန်ပြီးတော့အသုံးချခြင်းလို့ပါ
။နိုင်ငံတကာចောင်းသားတွေလာရောက်မှုဟာကနေဒါစီးပွားရေးအတွေ့နှစ်စဉ်ဒေါ်လာ22ဘီလီယံလောက်ရတယ်လို့ဘက်ကီဝန်ဒါကထောက်ပြပါတယ်အခုလိုចောင်းသားတွေလက်ခံတာရှော့ချလိုက်တဲ့အတွက်စီးပွားရေးကိုထိခိုက်နိုင်တယ်လို့ဤချင်းရှိပြီးတော်တဲ့သူတွေရနိုင်ဖို့ကိုလည်းထိခိုက်နိုင်တယ်လို့ဘက်ကီဝန်ဒါကပြောဆိုပါတယ
်ကရီးရားနိုင်ငံရဲ့လူဝင်မှုနဲ့ပတ်သက်ပြီးကိုစောမိုးကျော်ပြောပြပေးတာပါခင်ဗျာ
မတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ VOA American အတန်ကနေတောက်ကြညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါမယ်။ထိုင်းနိုင်ငံကမြန်မာလူမျိုးတွေနေထိုင်အလုပ်လုပ်နေကြတဲ့ဒေသအတော်များများမှာအထောက်အထားမဲ့နိုင်ငံခြားသားတွေကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်တရားမဝင်ဈေးရောက်နေတဲ့အထောက်အထားမရှိတဲ့မြန်မာတွေဇက်တိုက်ဖမ်းဆီးခံနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ငံကပြောပြပေးပါခင်ဗျာ
။ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံများရီမျိုးကကြားဖြတ်လုပ်ငန်းတွေကိုနှိမ့်နှင်းနိုင်ဖို့ထိုင်းမြန်မာတရုတ်သုံးနိုင်ငံပူးပေါင်းကြိုးပမ်းနေတာနဲ့အတူထိုင်းနိုင်ငံထဲမှာအထောက်ထားမဲ့နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေလိုက်လံရှာဖွေဖမ်းဆီးနေပါတယ်။အထူးသဖြင့်ထိုင်းတောင်ပိုင်းကပြည်နယ်တွေမှာနေအိမ်တဲ့အထိဝင်ရောက်ရှာဖွေမှုတွေရှိနေတဲ့အတွက်မြန်မာတွေစိုးရိမ်နေကြပါတယ်။မြန်မာနဲ့ကပ်နေတဲ့ရန်နောင်းမြို့မှာအစ်စစ်ဆေးများနေတယ်လို့ဖူကတ်ဘန်ထောင်ပရဟိတာအသင်းက VOA ကိုပြောပါတယ်။အင
်းနေပြည်နယ်ရှာပါလို့တော့ခုနောက်ပိုင်းကအိုးဒီအဲ့ဒီကြောင်းသားကြီးကနည်းနည်းလူ50-60ယောက်လောက်ရှိမှဆိုရင်ရက်ကွက်ကဒီထိုင်းလူမျိုးတွေကရက်ကွက်ကတောင်ကြားရတယ်ရှိတယ်ပေါ့နော်။နောက်ပြီးလည်းဟိုအိမ်ရောအိမ်ကြတွေနောက်ပြီးဗန်းပြည်တာတို့ဘာလို့များလို့ဆိုရင်တို့ဝင်ထားတာပေါ့။ဟိုတလောကဆိုရင်ကျွန်တော်ရှိမှချင်းဒီဗန်းပြည်သမားတွေကိုခေါ်ရတယ်။တို့ပလိုက်ပြီးကြတော့ဝတ်ဆောင်နဲ့မလာဘူးဗျာ။ဆိုင်တဲ့ခါကျမှတို့ကပ်ပြားထုတ်တယ်။လက်ထိုက်ချက်တွေထုတ်ပြတော့ပေါ့။အဲ့ဒါတွေထုတ်ပြတော့ပါသွားတာပေါ့။ကျွန်တော်ပြောချင်တာကတော့တိုင်းသားတွေကလူမျိုးနဲ့နေနေကြရင်တော့ကိုတော့ရှင်ပြီမယ်လို့ထင်တာပဲ။ငကူကလေးကလည်းဗမာဗမာဆိုတော့တော့မှထွက်နေတယ
်။ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းတောင်ပိုင်းဆူရတ်ထာနီပြည်နယ်ကော့စမီကျွန်းမှာမြမာရီနေတဲ့အိမ်ကန်းတွဲတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှာဖွေပြီးတချို့ကိုဖမ်းဆီးခေါ်ထုတ်သွားပါတယ
်။မင်းကဖမ်းလိုက်တဲ့ဆိုတာကျွန်တော်ကြားသလားတော့အဲတရားတရားတိုင်လို့လည်းလူတယ်။အဲဗမာတွေအဓိကသူလိုက်ပါတယ်ဗမာတွေများတဲ့တရားရီပေါ့အကြောင်းကျတဲ့ခုပဲလို့ထင်ရပါတယ်အခုကြားလာတော့ကျွန်တော်ဟိုဆူရတ်ခါနေဒီဒီနာတော့ရပေါ့အဒီဘက်မှာများတော့ပြောတော့ထိုးစင်လုပ်ငန်းများတယ်ပေါ့ဒီကစားသောက်ဆိုင်ဟိုတယ်လို့အခုလက်ရှိနေထားတော့ထားကောင်းရှိနေလို့ရတော့အစိုးရအဓိကစိုးရတာတော့ဖန်ဟိုဖန်ပြီးလို့ရှိရင်ဘဝပြန်ပို့တာပေါ့အဲ့ချက်ပါပဲ
တရားဝင်လမ်းကြောင်းကလာတဲ့သူတွေကိုတော့ထိုင်းအလို့ရှင်တွေကအကာအကွယ်ပေးထားတယ်လို့သူကပြောပါတယ် ရနောင်ဖန်ငါနခွန်စီတမရက်ဆူရထာနီပတ်တလုံးဆုံခလာချွန်ပွန်စတဲ့ထိုင်းတောင်ပိုင်းမြို့တွေမှာမြန်မာအများစုကရေလုံငန်းခရီးသွားစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြပါတယ်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့အစည်းအဝေးအရထိုင်းမှာမြန်မာ၄သန်းလောက်နေထိုင်အလုပ်လုပ်နေကြပါတယ်အဲ့ဒီတဲကတော်တော်များများဟာဆေးရနာတင်ပြချိန်မှာထိုင်းဘက်ကိုညှိမျိုးစုံနဲ့ထွက်ပြေးလာတာပါမြန်မာနဲ့ထိုင်းနယ်စပ်မှာရှိတဲ့တရားမဝင် online ငွေလင်ကိုင်းတွေနဲ့လူကုန်ကူးမှုတွေကိုရှင်းလင်းပေးဖို့တရုတ်အစိုးရကထိုင်းကိုမကြသေးခင်ကဖိအားပေးတောင်းဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းထိုင်းအာဏာပိုင်တွေကဒီကိစ္စတွေနဲ့ဆက်နွယ်တယ်လို့ယူဆရတဲ့နိုင်ငံသားမှန်သမျှကိုစစ်ဆေးဖမ်းဆီးတာတွေဇက်တိုက်လုပ်နေတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးနိုင်ခံရတဲ့အကြောင်းသတင်းအပြီးမှာလဲနိုင်ငံသားကိုသွားဖို့အလုပ်လုပ်တဲ့မြန်မာအလုပ်သမားတွေအကြောင်းကိုဆက်ပြောပါမယ်။နိုင်ငံသားကိုအလုပ်သမားဆေလွတ်တဲ့အကျိုးဆောင်အေဂျင်စီတွေအနေနဲ့သူတို့ဆေလွတ်ထားတဲ့အလုပ်သမားတွေရဲ့လစာ25ရာခိုင်နှုန်းကိုရအောင်တောင်းရမယ်လို့အလုပ်သမားဌာနကညွှန်ကြားထားပါတယ်။တကယ်လို့တောင်းမရရင်အေဂျင်စီကစိုက်ပြီးပေးရမယ်လို့ညွှန်ကြားလိုက်တဲ့အတွက်ပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေအခက်တွေ့နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငိမ့်ချန်းပြောပြပေးပါခင်ဗျာ။
နိုင်ငံသားဆေလွတ်ထားတဲ့အလုပ်သမားတွေရဲ့လစာ25ရာခိုင်နှုန်းကိုရအောင်တောင်းရမယ်လို့အလုပ်သမားရေးဌာနကညွှန်ကြားထားပေမဲ့လက်တွေ့မှာအခက်အခဲရှိတယ်လို့ပြည်ပအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေကပြောပါရယ်ဒီကုမ္ပဏီတွေအနေနဲ့သူတို့ပို့ထားတဲ့အလုပ်သမားတွေနဲ့အဆက်အသွယ်ပြတ်နေတာရှိတယ်လို့အလုပ်သမားတွေဘက်ကလည်းဝင်ငွေအခက်အခဲကြောင့်ငွေပြန်မပို့နိုင်ကြဘူးလို့အေဂျင်စီတွေက VOA ကိုပြောပါရယ်ပြည်ပဆေလွတ်ထားတဲ့အလုပ်သမားအရေးအတွက်နဲ့ပြန်ပို့ကြတဲ့လစာငွေအတိအကျမတင်ပြနိုင်တဲ့အေဂျင်စီ200ကျော်ကိုအလုပ်သမားရေးရာဌာနကသတိပေးထားပါတယ်။အဲ့ဒီထဲမှာအေဂျင်စီ50ကျော်ကတော့လိုင်စင်သိမ်းခံရမယ့်အခြေအနေရှိနေတယ်လို့အေဂျင်စီတစ်ခုရဲ့ဒါရိုက်တာက VOA ကိုအခုလိုပြောပါတယ်။
95000ကျော်မပေးနိုင်တဲ့ကုန်ကြီး200ကျော်ရှိတယ်။အဲ့ညရောရဲ့အမမပေးနိုင်တဲ့ဇုံတွေကိုဗန်လေးဆောင်ဗန်လေးဆောင်ရတဲ့အပြီးကိုအပ်ပူစိတ်ကြီးပဲတင်တဲ့ဆောင်ရအောင်နော်ဒီထဲမှာတော့ကျွန်တော်ဒီ52ကျော်ကလုံးဝမပေးရမယ်ဆိုပါတယ်ဟုတ်ကဲ့အဲ့ဒီတို့ရဲ့အကလေးနဲ့ဆက်သွယ်မရှိတော့ပြတ်ကုန်တော့အရင်ကြီးကကုသလကိုစိုက်လို့ကပြန်တော့ရတဲ့အချိန်တွေပဲရှိတာပေါ့နော်ဆက်ခဲတာပေါ့နော်ကလေးညာဆိုတော့တိုက်ရမတော်မနေအေဂျင်စီကိုတတ်ချုပ်တော့သူတို့အေဂျင်စီကတော့ဆက်ခဲတာပေါ့နော
်အလုပ်သမားတယောက်ကတလကိုဘလောက်လွှဲတယ်မလွှဲဘူးဆိုတဲ့စာရင်းကိုပြပအလုပ်ကင်အေဂျင်စီတွေအနေနဲ့အလုပ်သမားရေးဌာနကိုအတိပေးရမှာဖြစ်ပါတယ်ဒီလိုငွေလွှဲစည်းရင်းကိုမတင်ပြနိုင်တဲ့အေဂျင်စီအမြောက်အများဟာလည်းလုပ်ငန်းလုပ်ကင်ခွင့်ရပ်ဆိုင်ခံရတာတွေရှိနေပါတယ်အလုပ်သမားတွေဘက်ကငွေပို့သည်ဖြစ်စေမပို့သည်ဖြစ်စေစည်းရင်းကိုပုံမှန်တင်ပြပေးရမယ်လို့လည်းပြပအလုပ်ကင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
အော်ဘယ်လိုဟိုဘက်ကနေပေးဖို့ဒီဖြစ်စီမပေးဖို့ဒီဖြစ်စီအဲ့တဲ့လိုကဘောဘောပေါ့ကိုကပို့တာလူရောက်ကြရပေါ့အဲ့ဒီအရာဆက်ရောက်ပို့တယ်ပေါ့ဒါမှမဟုတ်တရားမှမပို့ဘူးပေါ့အဲ့ဒါမှမဟုတ်ရှင်လေအယောက်50ပို့တယ်ပေါ့အဲ့အဲ့လိုမျိုးဟာကိုဟိုဝန်ကြီးဌာနက report လုပ်ပါလို့ပြောတာကို agency ကအဲ့ဒါကိုသိပြီးတော့ဟို confuse ဖြစ်တာပေါ့
တကယ်တော့စစ်ကောင်စီဘက်ကလိုချင်တာဟာစည်ရင်းအချက်လက်မဟုတ်ဘဲအမှန်တကယ်လွှဲထားတဲ့နိုင်ငံသားငွေစည်ရင်းတာဖြစ်တဲ့အကြောင်း agency တချို့က VOA ကိုပြောပါတယ်အလုပ်သမားတွေငွေမလွှဲခြင်းနဲ့အဓိကအကြောင်းရင်းကလည်းဗဟိုဘဏ်ကသတ်မှတ်ထားတဲ့နိုင်ငံသားငွေလှဲနှုန်းနဲ့ပြပပေါက်ဈေးဟာကွာဟနေတာကြောင့်လို့အလုပ်သမားတွေဘက်ကပြောပါရယ်အလုပ်ကင်ရှာဖွေအေဂျင်စီတွေနဲ့နိုင်ငံသားအလုပ်သွားလုပ်နေကြသူတွေအနေနဲ့ပြည်တွင်းကိုပုံမှန်ငွေပြန်လွှဲဖို့ကိုလည်းအလုပ်သမားရေးဌာနကဖိအားပေးနေပါရယ်ခင်ဗျာ
အလုပ်ကင်ရှာဖွေအေဂျင်စီတွေအနေနဲ့သူတို့လွှတ်ထားတဲ့နိုင်ငံသားကိုလွှတ်ထားတဲ့အလုပ်သမားတွေရဲ့ဝင်ငွေတလဝင်ငွေ25ရာခိုင်နှုန်းရအောင်တောင်းမပေးနိုင်ရင်အိတ်ဆိုင်ပေးရမယ်လို့ညွှန်ကြားလိုက်တဲ့အကြောင်းသတင်းဖြစ်ပါတယ်။ဒီညအတွက်နိုင်ငံတကာသတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA တဲ့တွေနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA American တန်ကနေတောက်ကြညာအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါသွားမှာပါ။တူတာစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ဆောင်းပါးတွေမထုတ်လုပ်ခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါ အမျိုးသမီးတွေဒန်းတူညီမျှ권ရဖို့အတွက်လှုပ်ရှားမှုအရှိန်မြင့်ကြစု accelerate action ဆိုတဲ့စောင်းပုံးနဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့မှာကမ္ဘာတဝန်းကအမျိုးသမီးတွေကတောင်းဆိုလှုပ်ရှားကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံကအမျိုးသမီးတွေလည်းပါဝင်ကြပါတယ်ဒေတာတွင်တဲ့နိုင်ငံတကာကအမျိုးသမီးတွေပူပေါင်းပြီးချီတက်စန္ဒပြရာမှာပါဝင်လှုပ်ရှားမှုရှိသလိုမြန်မာအမျိုးသမီးအထက်ချုပ်အလို့သမားတွေအကြောင်းကာတွန်းစာအုပ်တုပ်ကိုလည်းထုတ်ဝေမဲ့အကြောင်း Sister to Sister အမျိုးသမီးအဖွဲ့ကပြောပါတယ်ဥဆောင်သူမတ်တင်စာရှွန်းလဲ့ရီကိုမတ်ခင်ဘူးတွေကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါမတ်တင်စာရှင်လေးရေပြည်ွေမျိုးမိကဏ္ဍမှာအခုလိုပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဖိတ်ခေါ်ရတဲ့လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါမတ်လ၈ရက်နိုင်ငံတကာမျိုးသမီးများနေ့ရလာပြန်ပြီပေါ့နော်ဆိုတော့ဒီလိုနိုင်ငံတကာမျိုးသမီးများနေ့မှာဆိုလို့ရှိရင်မြန်မာပါဝင်ကမ္ဘာတဝန်းမှာရှိတဲ့မျိုးသမီးတွေကလည်းဒါအမျိုးသမီးအခွင့်အရေးအတွက်ဒါလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့လုပ်ကြတာရှိပါတယ်ဆိုတော့ဒီမတ်တင်စာရှင်လေးတို့the sister to sisters အဖွဲ့အနေနဲ့ရောပေါ့နော်ဒီနှစ်မှာဘလို့ဥတီချက်ရီမန်းချက်တွေထားပြီးတော့ဘလို့ဆောင်ပုတ်တွေနဲ့ပေါ့နော်လှုပ်ရှားဆောင်ရွက်နေကြတာရှိပါလဲရှင်းပြပြပေးပါဦ
းအာကျမတို့အတွက်ဒီလိုနေထူးနေမြတ်တွေပေါ့နော်အထူးသဖြင့်ဒီလိုအမျိုးသမီးများနေလိုမျိုးပြီးရင်ဒီအမျိုးသမီးပေါ့အကျန်းဖတ်မှုပပရွေးနေလိုမျိုးတွေကအထူးကိုအရေးကြီးတဲ့နေတွေဖြစ်တယ်ဒီနေ့တွေဟာကျမတို့ရဲ့လက်ရှိလက်ငင်းအနေထားပြဿနာတွေအတွက်တည်းမဟုတ်ဘူးပြီးခဲ့တဲ့ကာလတွေထဲမှာကျမတို့ယနေ့အချိန်မှာခံစားဆန်းစားနေရတဲ့အမျိုးသမီးအခွင့်အရေးပေါ့နော်အမျိုးသမီးအခွင့်အရေးဆိုင်ရာတိုးတက်မှုတွေကိုလည်းပြန်ပြောင်းအောင်မိပြီးတော့အာဒါအမျိုးသမီးရဲ့ခွန်အားနဲ့လုံနိုင်စွာတွေကိုကျမတို့ဂုဏ်ပြုတဲ့နေ့တွေလည်းဖြစ်တယ်ပေါ့နော်ဒါကြောင့်အထူးကိုတန်ဖိုးရှိရဲဆိုတော့ဒီနှစ်2025ခုနှစ်ကျမတို့ဒီအမျိုးသမီးများအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာဆိုရင် accelerate action ဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာတဝန်းမှာလှုပ်ရှားမှုတွေကိုတိုးမြှင့်ဖို့အတွက်နှိုးဆော်ကြတာဖြစ်တယ်။အဲ့မှာလဲ sister of sister နဲ့ကျမတို့နိုင်တဲ့ဘက်ကနေပါဝင်ဆောင်ရွက်လျက်ရှိပါတယ်။အထူးသဖြင့်ဆိုရင်ကျမတို့က sister of sister စတင်ပေါ်ပေါက်လာခဲ့တာဆိုလဲဒီအထည်ချုပ်အလုပ်သမားတွေပေါ့နော်။အထည်ချုပ်အလုပ်သမားအမျိုးသမီးတွေရဲ့ခွန်အားတွေကနေကျမတို့အစကနဦးပြုတာဆိုတော့ဒီညမှာတော့ကျမတို့ထူးထူးခြားခြားကျမတို့2021ကနေ2023အထိအာကျမတို့ဒါထုတ်ပြန်ထားခဲ့တယ်ပေါ့เนาะထုတ်လုပ်ခဲ့တဲ့ကာတွန်းစတိုရီလေးရှိပါတယ်ဒါကတော့ဒီအထည်ချုပ်အလုပ်သမားများကဲ့သို့ရဲရင်ကြ Fight Like a Garment Worker ဆိုရဲကမ်ပိန်းကနေထွက်လာတဲ့ကျွန်တော်ကာတွန်းစတိုရီလေးပေါ့เนาะဒီစတိုရီလို့ပေါင်းချုပ်ထားတဲ့ကာတွန်းစာအုပ်လေးကျွန်တော်စတင်ဖြန့်ချီတာလုပ်တယ်နောက်တစ်ခါတော့ကျွန်တော်နေဆက်တစ်ချောင်းမှာရှိနေတဲ့အမျိုးသမီးတွေဖဲချင်းကံအမျိုးသမီးတွေစွန့်ပြင်ခံအမျိုးသမီးစသဖြင့်ကျွန်တော်မေ့လျော့နေကြတဲ့အမျိုးသမီးစုဖွဲ့ဒီရှိနိုင်ပါတယ်ဒီလိုအမျိုးသမီးတွေလည်းကျွန်တော်ဖိတ်ခေါ်ပြီးတော့အကုန်ပြန်ဆောင်ကြတဲ့ပုံစံမျိုးပေါ့เนาะကျွန်တော်အားလုံးခွန်အားမျှတဲ့အတူရှိကြတယ်ဆိုတာပုံစံမျိုးလည်းကျွန်တော်ဆောင်ရွက်တာရှိရဲ့ပြီးရင်ကျွန်တော်ချင်းမိုင်တို့လိုနေရာမျိုးတွေ now ဒီနိုင်ငံတကာအမျိုးသမီးအဖွဲ့တွေကဆောင်ရွက်ကြတဲ့လှုပ်ရှားမှုတွေမှာလည်းကျွန်တော်တို့တက်တာအားပါဝင်ပါတယ်ဥပမာပြောရရင်ချင်းမိုင်မှာဆိုရင်အပတ်နှစ်စဉ်ဆောင်ရွက်တဲ့အမျိုးသမီးလမ်းလျှောက်ချီတက်ပွဲရှိပါတယ်ဒီလိုလမ်းလျှောက်ချီတက်ပွဲမှာလည်းဒီ migrant workers လို့ပြောတဲ့ဒီရွှေ့ပြောင်းလှုပ်သမားအမျိုးသမီးတွေနဲ့အတူပေါ့နော် sister of sister အတူလမ်းလျှောက်ချီတက်နေပါတယ် now ဒီအခြားနေရာတွေမှာဆိုရင်လည်းအာကျွန်တော်တို့ဒါနိုင်ငံတကာအမျိုးသမီးတွေကပြုလုပ်မဲ့ဒီတိုက်တွန်းလို့ဆိုရဲကြီးညာချက်တွေမှာကျမတို့ပါဝင်ပူးပေါင်းဖို့ရှိတယ်ပြီးရင်အခြားသောအညီမတွေနဲ့အတူထုတ်ပြန်မဲ့ကြီးညာချက်တွေမှာလည်းကျမတို့ပါဝင်ပူးပေါင်းဖို့ရှိပါတယ
်ဟုတ်ကဲ့ဆိုလိုတာကတော့နိုင်ငံတကာအမျိုးသမီးများနေ့မှာလှုပ်ရှားမှုကတော့ပုံစံမျိုးစုံနဲ့လှုပ်ကြတယ်ပေါ့လीဆိုတော့ပြောလို့ချီတက်ပွဲတွေရှိတယ်နောက်ဆွေးနွေးပွဲတွေလှုပ်ကြတာစုစုစည်းစည်းနဲ့အားလုံးဟိုပါဝင်တဲ့လှုပ်ရှားမှုတွေပေါ့တော့မျိုးစုံလှုပ်ကြရလို့ထင်တယ်ဒီထဲမှာမှထူးထူးခြားခြားကတော့ဆောဆောကမတ်တင်စာရှင်လေးပြောသွားတာကစာအုပ်ထုတ်ဝေတယ်လို့ပြောတယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးထူးခြားမှုလေးတွေပေါ့ဘလို့အကြောင်းအရာတွေအတိအကျထည့်သွင်းထားပြီးတော့ဒီစာအုပ်ကဘာထူးခြားတယ်လို့ပြောလို့ရမလဲ
ဒီစာအုပ်ကတော့အတိအကျအမျိုးသမီးတယောက်ကဲ့သို့ဆိုရဲခေါင်းစဉ်အတိုင်းပဲအမျိုးသမီးတွေရဲ့ရုန်းကန်ရတဲ့ဘဝဖြစ်စဉ်တွေအထူးသဖြင့်အထည်ချုပ်အမျိုးသမီးတွေပေါ့နော်အထည်ချုပ်ကဏ္ဍကကျွန်တော်တို့နိုင်ငံမှာဆိုရင်တကယ်ကိုကြီးမားကျယ်ပြန့်တဲ့ကဏ္ဍဖြစ်တဲ့အခြေခံလုပ်သားတွေအများကြီးပါဝင်လှုပ်ရှားနေကြတယ်အဲ့ထက်မှာ80ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပါတယ်ဒီအမျိုးသမီးကအသက်အရွယ်လဲစုံလင်တယ်ပြီးရင်တကယ်မြေပြင်မှာလဲအခက်အခဲတွေအများကြီးရင်ဆိုင်ကြုံတွေ့ရတယ်ကျွန်တော်တို့လုပ်သားအင်အားမြန်မာနိုင်ငံမှာဆိုရင်တကယ်ကိုအခြေခံအကျဆုံးသောလူအင်အား ားတွေဖြစ်တယ်ပေါ့နော်အထက်မှာအမျိုးသမီးရအများစုဖြစ်တယ်ဆိုတော့ဒီစာအုပ်ထဲမှာဆိုရင်တော့ကျွန်တော်2021ကနေ2023ခုနှစ်အတွင်းကျွန်တော်တို့ဒီနှစ်နှစ်တာကာလအတွင်းမှာကျွန်တော်တို့ရေးသားဖော်ပြခဲ့တဲ့ကာတွန်းအတူလေးတွေပေါ့နော်အားလုံးပေါင်းကာတွန်းအပုပ်ကြီး၅ပုပ်ပါဝင်ပါတယ်ဒီကာတွန်းစာအုပ်ဒီထဲမှာဆိုရင်ဒီအမျိုးသမီးအာလူသမားအမျိုးသမီးတယောက်ချင်းစီတုံတွေ့နေရတဲ့ဖြစ်ရလေးတို့ကိုကျွန်တော်တို့ဖြစ်ရမှန်နဲ့ကျွန်တော်တို့ comment နဲ့ပေါ့နော်ပေါင်းပြီးတော့ကျွန်တော်တို့ဒါဇလန်းပုံဖော်ပြီးရေးသားထားတယ်အဲ့ထက်မှာအမျိုးသမီးတွေရဲ့အခက်အခဲတွေလည်းပါတယ်လို့သူတို့ရဲ့မျှော်လင့်ချက်တွေသူတို့ရင်ဆိုင်နေရတဲ့အနေအထားတွေသူတို့ဘလို့ရုန်းကန်နေရလဲဘလို့ခွန်အားတွေနဲ့ရှေ့ဆက်နေကြလဲဆိုတာကိုမြင်သားအောင်တကယ်လက်တွေ့မြေပြင်အခြေအနေတို့ထင်ဟပ်နိုင်တဲ့ story မျိုးတွေကျွန်တော်တို့ဖော်ပြထားတာဖြစ်ပါတယ်ဒါပြောရမယ်ဆိုရင်ဒီ story တွေကကျွန်တော်တို့ပြည်သူတွေစီကိုဖြန့်ဝေတဲ့အခါမှာပြည်သူတွေစီကလည်းဒီ story ကတဆင့်ခွန်အားတွေရတယ်ဒီတို့ရတဲ့ဆင့်သူတို့ဒီအလုပ်သမားမျိုးသမီးတွေရဲ့ဘဝတွေကိုစာနာလာတယ်ဆိုတဲ့ feedback တွေလည်းကျွန်တော်မြောက်များစွာရရှိခဲ့ပြီးတော့ online ဒီပေါ်မှာပြန့်နှံ့ခဲ့တဲ့ story တွေဖြစ်ပါတယ်ဒါတွေကိုကျွန်တော်ကပုံနှိပ်ပုံစံမျိုးနဲ့ထုတ်ဝေရခြင်းယူရချက်ကတော့ကျွန်တော်ဒီ story တွေက online ပေါ်မှာတွေရက်တက်မသွားဘူးကျွန်တော်တို့မရောက်နိုင်တော့အဲเนาะ internet မရရှိတဲ့နေရာတွေဒါတွေကိုပါကျွန်တော်ပြန့်နှံ့သွားစေခြင်းနဲ့စာအုပ်ကလည်းဖတ်ယုံနဲ့လည်းမပြီးပါဘူးဒီစာအုပ်ကိုဖတ်ပြီးသွားပြီအတွေ့အပေါ်လာစေခြင်းနဲ့ပြီးရင်အဲ့စာအုပ်တွေကိုလည်းထပ်မံပြီးအခြားသူတွေကိုဖြန့်ဝေပြီးတော့ဖတ်ရှုဖို့အတွက်ကျွန်တော်တိုက်တွန်းစေခြင်းနဲ့ပေါ့နော်ဒီရွယ်ချက်တွေနဲ့အဲကျွန်တော်တို့ဒီစာအုပ်ကိုထုတ်ဝေဖို့အစီအစဉ်ဖြစ်ခဲ့ပါတယ
်ဒါအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတယ်ဆိုတဲ့အခါကျတော့နိုင်ငံတကာကိုလည်းဒါရအောင်လုပ်သွားမယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့မြန်မာဘာသာနှစ်ဘာသာနဲ့ထုတ်ပြန်ခဲ့ရလဲပါဝင်တယ်အဓိကအားဖြင့်တော့ကျွန်တော်တို့မြန်မာနိုင်ငံအမျိုးသမီးတွေအရေးကိုပြောရဲဆိုရင်အခြားနိုင်ငံကအမျိုးသမီးတွေရဲ့အနေအထားနဲ့ကျွန်တော်တို့အများကြီးဆင်တူတာတွေရှိတယ်ဆိုတော့နိုင်ငံတကာမှာလည်းအမျိုးသမီးများပုံစံမျိုးစုံနဲ့ရုန်းကန်ရှင်သန်နေကြရတယ်ဆိုတော့ကျွန်တော်တို့ sister တို့ sister ရဲ့ယူရချက်ထဲမှာဆိုရင်နိုင်ငံတကာအမျိုးသမီးလှုပ်ရှားမှုတွေနဲ့ချိတ်ဆက်ရန်ဆိုတာပါဝင်တယ်အဲထဲမှာဆိုရင်အခုလိုမျိုးအလုပ်သမားအမျိုးသမီးရဲ့အနေအထားတွေပေါ့နော်ဒါတွေကိုလည်းနိုင်ငံတကာညီမတွေကိုသိစေချင်တယ်ဒါကြောင့်ကျမတို့အင်္ဂလိပ်ဘာသာနဲ့ပါကျမတို့နဲ့အတူသွေးစည်းညွတ်ညွတ်စွာယက်တည်နေကြတဲ့နိုင်ငံတကာမှာရှိနေကြတဲ့အလုပ်သမားဒီ union တွေပေါ့နော်အလုပ်သမားတမကအသီးသီးအမျိုးသမီးတွေပြီးရင်မြန်မာပြည်နဲ့အတူသွေးစည်းညွတ်ညွတ်တဲ့ကျမတို့ဒီအိန္ဒိယနိုင်ငံတွေပြီးတော့အနောက်ကမ္ဘာပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုအလွယ်တကူသူတို့ဖတ်ရှုနိုင်အောင်လေ့လာနိုင်အောင်ကျမတို့စီစဉ်ထားပါတယ်
ဒီလိုမျိုးသမီးတွေရဲ့လှုပ်ရှားမှုတွေသူတို့ရဲ့စွမ်းအားတွေသူတို့ရဲ့စွမ်းဆောင်မှုတွေကိုဒါနိုင်ငံတကာမှာလည်းပို့ပြီးတော့ဟို awareness ပေါ့နော်ဟိုသိလာအောင်လို့လုပ်ရကြမယ်လို့လည်းထင်ပါတယ်ဆိုတော့ဒါကိုလည်းဒါနိုင်ငံတကာမျိုးသမီးများနေမှာဒါတမင်ချိန်ကြိုက်ပြီးတော့ထုတ်တာပေါ့နော
်ဟုတ်ပါတယ်ဆိုတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ကျွန်တော်ရုံးကန်ရမှုတွေကဘလောက်ပဲလူမျိုးဘာသာအသားအရောင်နိုင်ငံတွေကွဲပြားနေပါစေကျွန်တော်တူညီမှုတွေအများကြီးရှိတယ်အဲ့လိုပဲကျွန်တော်ခွန်အားတွေကလည်းနိုင်ငံတွေကိုဖြတ်ကျော်စီးဆင်းပါတယ်ဆိုတော့မြန်မာပြည်သူတွေရဲ့ခွန်အားအထူးသဖြင့်ဒီအထည်ချုပ်အလုပ်သမားတွေလမ်းပေါ်တက်လိုက်တဲ့အချိန်ကစလို့ကျွန်တော်နိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့လှုပ်သားပြည်သူတွေအားလုံးမိဘပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကိုကျွန်တော်စိတ်ဆော်နိုင်ခဲ့ရလဲမြင်ရတယ်ပြီးရင်တစ်ချိန်တည်းမှာလည်းဒီပြည်သူတွေရဲ့ခွန်အားတဆင့်ကမ္ဘာအရက်ကမ္ဘာဒေသအသီးသီးမှာရှိနေကြတဲ့တော်လန်ပြည်သူတွေအားလုံးကခွန်အားကူးဆက်ခဲ့တာဆိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ခွန်အားတွေကအပြန်အလှန်အားပြေဖို့လိုတယ်ယနေ့ကာလအထူးသဖြင့်ကမ္ဘာကြီးမှာဒီကျွန်တော်တို့လက်ရာစုံတွေပေါ့အရန်ကိုကြီးစိုးလာတဲ့အချိန်မှာအခုလိုကျွန်တော်တို့ဖိနှိပ်ခံပြည်သူတွေအချင်းချင်းကြားပြီးရင်မျိုးသမီးတွေအချင်းချင်းကြားသွေးစည်းညီညွတ်မှုပြသဖို့အကောင်းဆုံးအချိန်လို့လည်းမြင်ပါတယ်အဲ့အချိန်မှာမှမျိုးသမီးအရေးလို့ပြောရင်မြန်မာပြည်ရဲ့မျိုးသမီးအရေးမှာဆိုရင်လည်းအခြေခံအကျဆုံးသောလှုပ်သားမျိုးသမီးရဲ့အတန်နဲ့သူတို့ရဲ့မန်သူတို့ရဲ့ခွန်အားတွေကိုလည်းမမေ့လျော့စေချင်တဲ့ရွယ်ချက်တွေလည်းပါဝင်ပါတ
ယ်ဆက်တယ်ပဲမေ့ချင်တာကတော့အခုဒီမြန်မာနိုင်ငံအပါအဝင်ပေါ့နော်ကမ္ဘာတဝန်းကအမျိုးသမီးတွေဒီကနေ့မှာရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေပေါ့နော်ဘာတွေများတွေ့ရပါလဲရှင်
ရင်ဆိုင်နေရတဲ့စိန်ခေါ်မှုနံပါတ်1အရေးကြီးဆုံးကဘာလဲဆိုတော့ကျမတို့ဒီအာနာရှင်နေအာနာအစွန်ရောက်တဲ့ဒီခေါင်းဆောင်နေကခေါင်းထောင်ထလာတာကကျမတို့အမျိုးသမီးကိုတိုက်ရိုက်စိန်ခေါ်တယ်လို့ကျွန်တော်မြင်ရပါတယ်ဒါကိုသုံးသက်တဲ့ဆိုရင်လည်းကျမတို့ဘာလဲဆိုတော့မဟာပူဝါရခေါင်းထောင်ထလာခြင်းလို့လည်းကျမတို့ပြောလို့ရတယ်ပေါ့နော်ဒီလက်နက်ကင်ထားတဲ့သူတွေဒါမှမဟုတ်ဒီအာနာပါဝါအာနာ၃ရက်လုံးတယောက်ထဲဒါမှမဟုတ်တစုတစ်ခွဲတဲ့ချုပ်ခိုင်ထားတဲ့အင်အားစုတွေကနေမှအာကမ္ဘာနေရာဒေသအသီးသီးမှာကြီးစိုးလာတယ်ဆိုတဲ့အနေအထားမှာကျွန်တော်တို့ဘာလို့မြင်ရလဲဆိုတော့နောက်ွယ်ကနေမဟာပူဝါရပေါ့နော်အမျိုးသားတွေကပဲလက်ဆွဲနှုတ်ဆက်ပြီးအမျိုးသားတွေပဲအာကျွန်တော်တို့ငြိမ်းချမ်းရေးတိစောက်တာမျိုးဖြစ်ဖြစ်အမျိုးသားတွေပဲစစ်ပွဲတွေဖြစ်တာပဲဖြစ်ဖြစ်အားလုံးကသူတို့အဓိကမဟာပူဝါရကြီးစိုးတဲ့နိုင်ငံရေးစနစ်ကြီးကိုကျွန်တော်တို့ကြားထဲမှာအမျိုးသမီးတွေကဝင်ပြီးကူးခတ်နေရတယ်တကယ်ကျွန်တော်တို့ရဲ့လိလာသုံးသက်ချက်တွေကကြည့်မယ်ဆိုအမျိုးသမီးတွေပါဝင်တဲ့ငင်းချမ်းကြီးဟာပို့ပြီးတော့ရေရှည်တည်တံ့နေပြောရမယ်15နှစ်ကြာလောက်ပို့ပြီးတော့ရေရှည်တည်တံ့နေဆိုတာလေကျွန်တော်တို့သူတင်သားပညာရှင်တွေကဖော်ထုတ်ပြောဆိုထားတာရှိပါတယ်သို့တော်ညာတကယ်ကျွန်တော်တို့နိုင်ငံရေးစင်မြင့်နေပေါ်မှာနောက်အမျိုးသမီးတွေကဥဆောင်ပြီးပြောတာနောက်ကိုစားပြုပြီးပြောတာမျိုးတွေကျွန်တော်တို့အားနေတယ်အဲ့ဒါတွေကဘာလဲဆိုတော့ကျွန်တော်တို့အမျိုးသမီးတို့တစ်ခုလုံးပေါ့နော်ပြောရမယ်ဆိုကမ္ဘာ လူကြီးတဲမှာဆိုအမျိုးသွင်းအင်အားစုအားလုံးကတပြင်းညီစိန်ခေါ်နေတဲ့ဖြစ်ရတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာဆိုလည်းအလားတူပဲပေါ့နော်ဒီစစ်ကောင်စီကစပြီးအာဏာသိမ်းတဲ့ကာလမှာကလေးကယနေ့အချိန်ထိကျွန်တော်တို့တွေ့လာတော့ပါလဲဆိုတော့ဒီအမျိုးသားတွေကြီးဆိုတဲ့နိုင်ငံကြီးစနစ်ဆက်ပြီးဖြစ်ပွားနေတယ်အဲ့ဒါကိုလည်းအမျိုးသမီးတွေကကောင်းဆုံးတံပြန်ဆောင်ရွက်တယ်ပေါ့နော်ပြောရမယ်ဆိုတော့အမျိုးသမီးထမိန်တွေအလန်းထူနိုင်တဲ့အဆင့်ထိကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့အနေထားကြီးကျွန်တော်တို့ရောက်နေတယ်သို့တော့အဲ့ဒီအဆင့်အဲ့လိုမျိုးအဆင့်ထိကျွန်တော်တို့တော်လန်နိုင်ခဲ့တဲ့ဟာနောက်ပြန်လန်မကြအောင်ကျွန်တော်တို့ရဲ့အတွေးပေါ်ယူရတာအထူးသဖြင့်နိုင်ငံကြီးစိတ်ဆန္ဒအလုံးတန်းတူညီညာရေးဆိုတဲ့နိုင်ငံရေးစိတ်ဆန္ဒဘလောက်ထိရှိလဲဆိုတာကျွန်တော်တို့မျိုးသမီးယနေ့အချိန်ထိဆက်စူးစမ်းနေရတဲ့ကာလလို့ကျွန်တော်မြင်ရပါတယ
်။အခုလိုအချိန်ပေးပြီးတော့မျိုးသမီးခန္ဓာမှာပါဝင်ဆွေးနွေးပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ခေတ္တပြီးတော့လည်းကျေးဇူးအများကြီးတင်ပါတယ်။
မကင်ဖြူတွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဆက်လက်ထုတ်လွှင့်ပေးမှာကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကွန်ဂရက်စ်လွှတ်တော်မိန့်ခွန်းအပေါ်မှာ Republican Party လွှတ်တော်အမတ်တွေကချီးကျူးပြီး Democrat လွှတ်တော်အမတ်တွေကတော့ဝေဖန်လိုက်ပါတယ် Apple ကုမ္ပဏီကအမေရိကန်မှာဒေါ်လာဘီလီယံ500ရင်းနှီးမြှုပ်နှံမှာပါသူအဲ့ဒီအကြောင်းတွေကိုတူတာဆွဲတူတာစုံလင်အမေရိကန်တခွင်အစည်းအဝေးမှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်စ်လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာသူအစိုးရလက်ထက်အကောင့်ထဲပေါ်နေတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်စီးပွားရေးလူဝင်မှုကြီးကြပ်ရေးအမေရိကန်နိုင်ငံသားရေးဆိုင်ရာထရန့်ရဲ့မူဝါဒတွေအပေါ်လွှတ်တော်အမတ်တွေရဲ့တုံ့ပြန်ပြောကြားချက်တွေကဘယ်လိုရှိပါလဲ
Mr. Speaker, the President of the United States.
မေကန်သမ္မတဒေါ်နယ်ထရန့်ကဒုတိယသမ္မတသက်တမ်းကာလအတွင်းဆောင်ရွက်မှာနေပတ်သက်ပြီးကွန်ဂရက်စ်လွှတ်တော်ကိုမတ်လ4ရက်နေ့ကမင်းငွန်းပြောကြားပါတယ် Republican လွှတ်တော်အမတ်တွေကတော့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့ချီးကျူးပါတယ် Republican အလွှတ်တော်အမတ် Monica De La Cruz ကအခုလိုပြောပါတယ်
and give us
a Biden ဆိုရလက်ထက်ကပြောင်းဆုံးခဲ့တဲ့ American အိမ်မက်တွေကိုပြန်ပြီးတော့အကောင့်ထဲပေါ်ပြီးမှာပါ
Trump ရဲ့စိတ်ခွန်အားထက်သန်မှုကိုလည်း Republican အလွှတ်တော်အမတ် Doug Lamafar ကချီးကျူးပါတယ
် The gloves are off but it really is
America အတွက်လုံးစရာရှိတာတွေကိုအားနဲ့မှန်နဲ့လုံနေတာပါသူ့ရဲ့အတွေးမြင်တွေမူဝါဒတွေတကယ့်ကိုလက်တွေ့ကြပါတယ်
They just make sense.
သမ္မတဂျိုးဘိုက်ဒန်လက်ထက်ငွေကြေးဖောင်းပွပြီးတော့ကုန်စည်နှုန်းတွေတက်လာတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာထရမ့်ကကုန်စည်နှုန်းတွေကြောင်းလုံမယ်လို့ပြောထားတာပါခုအခါမှာတော့မက္ကဆီကိုနဲ့ကနေဒါတရုတ်သွင်းကုန်တချို့အပေါ်အခွန်တိုးကောက်လိုက်ချိန်မှာ stock ဈေးတွေကျဆင်းနေပြီးတော့ကြက်ဥလိုစားတောက်ကုန်စည်နှုန်းတွေလည်းမကျသေးပါဘူးအထက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အထက်လွှတ်တော်မန် Chuck Schumer ကအခုလိုပြောပါတယ်
One thing Donald Trump did not
Donald Trump ပြောသွားတာလည်းမပါတာကအမေရိကန်တွေအားလုံးသိကျင်နေကြတဲ့ကုန်စည်နှုန်းတွေကြောင့်ဘလို့လုံးလဲဆိုတာပါဒါပေမဲ့သူလုံးတာကကနေဒါမက္ကဆီကိုနဲ့ကုန်သွယ်ရေးစစ်ပွဲဆက်လိုက်ပြီးကုန်စည်နှုန်းတွေတက်အောင်အသေးချာကိုလုပ်နေပါတ
ယ
်အမေရိကကကုန်သွယ်ကုန်တိုးမကောက်တာကြောင့်အမေရိကန်တွေနစ်နာတယ်ဆိုပြီးတော့ Trump ကနှစ်ရှည်လာများထောက်ပြလာတာပါကုန်သွယ်ကုန်တိုးကောက်တာကြောင့်အချိန်ကာလတစ်ခုအတွင်းထိခိုက်နစ်နာမှုတချို့ရှိနိုင်ပေမဲ့ရေရှည်မှာတော့ပိုအဆင်ပြေစေတယ်လို့ဆိုရတယ် Republican အလွတ်တော်အမတ် Mike Collins က
You bring American
American တွေကိုချစ်တော့ပေါ်ကိုရက်တည်ပြီးကုမ္ပဏီတွေလည်းပြန်လာမှာပါ America မှာပဲထုတ်လုပ်တာကြောင့်ဈေးလည်းသက်သာမှာပ
ါ Trump ပထမသက်တမ်း2018ခုနှစ်မှာအခွန် short ကောက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးခုအခါအဲ့ဒီဥပဒေကိုသက်တမ်းထပ်တိုးဖို့လိုအပ်နေတာပါ Republican အလွတ်တော်အမတ် Monica De La Cruz ကခုလိုပြောပါတယ်
They're concerned about the Trump tax cuts going away.
Trump ရဲ့အခွန်အစည်းအဝေးဖျက်ပစ်လိုက်မှာကိုစိုးရိမ်နေကြပါတယ်။ဘာလို့လဲဆိုတော့ Hispanic တွေအနေများတဲ့ جماعه ဒေသကစီးပွားရေးလုပ်ငန်းအသေးစားလေးတွေအပေါ်တင်တာမကပဲ American တွေအားလုံးအပေါ်တက်ရောက်မှုရှိမှကြောင့်ပါ။အခွန်ကောက်မဲ့ဆိုရင်ဒေါ်လာ1,200လောက်ပိုပေးရနိုင်ပြီးတော့ဒီပမာဏဟာ American မိသားစုအတွက်သတင်း6ပတ်စာစားတောက်စီဖြစ်ပါတယ်
။ Democrat ခေါင်းဆောင် Alot အမတ် Hakeem Jeffries ကတော့ချမ်းသာတဲ့သူတွေကိုအခွန် short ကောက်တာထက်အစိုးရအသုံးစရဖျက်တောက်တာမျိုးကိုမလိုလားဘူးလို့ဆိုရတယ
် Republicans aren't trying to bring
Republican တွေကတနိုင်ငံလုံးစူးစီးညှဉ်းညွှန်းမှုရောက်အောင်မလုပ်ဘဲစိတ်ဝမ်းကွဲအောင်လုပ်နေတာပါ Republican တွေကအမေရိကရှေ့ကိုချီတက်ရမယ်အစားနောက်ကျောင်းပြန်လှည့်နေတာပါ
ဖ ဖေဖော်ဝါရီ28ရက်နေ့ကအင်ဗျူရောမှာသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့စကားခြေတင်ဖြစ်ပြီးတဲ့နောက်ယူကရိန်းမြေရှားတပ်ထုတူးဖော်ရေးသဘောတူစာချုပ်မချုပ်ဆိုနိုင်ခဲ့ပါဘူး။အဲဒီနောက်မှာတော့ယူကရိန်းသမ္မတကသူ့ဘက်ကနေနောင်တရကြောင်းထုတ်ဖော်ပြောကြားပြီးမြေရှားတပ်ထုတူးဖော်ဖို့ကိစ္စဆွေးနွေးဖို့ပြန်လည်အစိုးပြုလာပါတယ်။ရုရှားယူကရိန်းစစ်အဆုံးသတ်ဖို့ထရမ့်ကကြိုးစားနေတာဖြစ်တယ်လို့ယူကရိန်းနေလောက်ဘသူကမှငြင်းချမ်းရေးလိုချင်မှာမဟုတ်ဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်။ဒါဟာသမ္မတထရမ့်ရဲ့ယက်တီချက်ပြသမှုကြောင့်လို့ Republican အလွတ်တော်အမတ် Ryan Zinke ကပြောပါတယ်။ Obviously the
letter he had rethought it. ဆာရမသူပြန်ပြီးတော့စဉ်းစားသုံးသပ်ထားတာပါပါတယ်။သမ္မတထရမ့်ကအရေးကြီးပုဂ္ဂိုလ်ဖြစ်ပြီးတော့ကမ္ဘာကြီးမှာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ကျွန်တော်ကတော့သူ့လိုမဟုတ်ပါဘူး။အမေရိကဆိုတာမရှိရင်စစ်လည်းမနိုင်နိုင်ပါဘူး။ When a war without
United States Democratic အာဏာရစင်မှာတော့ Ukraine ကိုစစ်ရေးအကူအညီဒေါ်လာဘီလီယံနဲ့ချီပေးအပ်ခဲ့တာပါ။2014ခုနှစ်ကယူကရိန်းခရိုင်းမီးယားကျွန်းစွန်နဲ့ဒွန်ဘတ်စ်ဒေသကိုရုရှားကသိမ်းပိုက်ခဲ့တယ်လို့2022ခုနှစ်မှာလည်းယူကရိန်းကိုထိုးစစ်ဆင်တိုက်ခိုက်တာကြောင့်ကျူးကျော်သူဟာရုရှားသားဖြစ်တယ်လို့သတ်မှတ်ထားတာပါ I think
we need to support ယူကရိန်းကိုကူညီဖို့လိုပါတယ်သူတို့ကအလွန်ရေးပါတယ်မဟာမိတ်တွေပါယူကရိန်းကိုအကူအညီပေးဖို့ပေးထားတဲ့ခရီးတိုင်းအကောင့်ထဲပို့ပြီးတော့အမေရိကန်ရဲ့ခရီးစကားကိုထိန်းသိမ်းဖို့လိုအပ်ပါတယ
်အမေရိကန်အစိုးရအသုံးချက်ကို Congress လွှတ်တော်ကမတ်လ14ရက်နေ့အထိသာယာယီချပေးထားတာကြောင့်စက်တင်ဘာလအထိအသုံးစရချမှတ်ဖို့ကုကာကွန်ဂရက်စ်လွှတ်တော်မှာကြိုးပမ်းနေကြပါတယ်။သမ္မတထရမ့်ကတော့အသုံးစရအမြန်ဆုံးချမှတ်ပေးဖို့ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုရောတိုက်တွန်းထားပါတယ်ခင်ဗျာ။ iPhone နဲ့ Apple ကုမ္ပဏီတို့ပစ္စည်းအတော်များများတရုတ်နိုင်ငံမှာထုတ်လွှတ်တာပါ။ခုနှစ်ပိုင်းနဲ့အတွင်း Apple ကုမ္ပဏီက Vietnam နဲ့ India မှာစက်ရုံတွေထပ်တည်ဆောက်ပေမဲ့အမေရိကမှာတော့ပြန်ပြီးတော့မြုပ်နှံတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့အခုအခါအမေရိကန်ပြည်ထောင်စုမှာဒေါ်လာဘီလီယံ900ရင်းနှီးမြုပ်နှံမှာဖြစ်ပြီး AI server တွေထုတ်လုပ်ဖို့ Texas ပြည်နယ်မှာစက်ရုံတည်ပါလိမ့်မယ်။ဒါလို့ရင်းနှီးမြုပ်နှံမှုကနေအလုပ်အကိုင်ပေါင်း 2,000 လောက်ဖန်တီးပေးနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ Apple CEO Tim Cook တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။အမေရိကမှာပြန်ရင်းနှီးမြှုပ်နှံပြီးတော့အလုပ်ကိုင်တွေဖန်တီးပေးနိုင်ဖို့ကုမ္ပဏီတချို့ဟာအခုလိုဆောင်ရွက်လာတာဖြစ်ပြီး Apple ကုမ္ပဏီလည်းပါဝင်လာတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြောပါတယ
်။ကုန်သွယ်ကုန်တိုးကောက်တာကိုမပေးချင်တာကြောင့်သူတို့ဒီမှာပြန်လာပြီးရင်းနှီးမြှုပ်နှံမှာပါ။
Apple ကနေရာတွေဖြန့်ခွဲပြီးတော့ပစ္စည်းထုတ်လုပ်ဖို့ဆောင်ရွက်နေတာဖြစ်ပြီးဒါဟာထရမ့်ရဲ့တရုတ်ပေါ်ကုန်သွယ်ကုန်ချမှတ်တာကြောင့်မဟုတ်ဘူးလို့သုံးသပ်သူတဦးကပြောပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကအကဲခတ်ဘေးလ်ရန့်ချ်ကအခုလိုပြောပါရယ
် I mean they are now in the in have been
ကုန်သွယ်ကုန်တိုးကောက်တဲ့ကိစ္စမတိုင်ခင်နေ့အနည်းငယ်ကလေးကတရုတ်ကစက်ရုံတွေကိုပြောင်းရွှေ့ဖို့လုပ်နေတာပါတရုတ်နိုင်ငံတည်းစက်ရုံအတော်များများရှိနေပေမဲ့အခုခါမှာအများကြီးသူ Apple ကပြောင်းရွှေ့ဖို့လုပ်တာပ
ါတခြားနိုင်ငံမှာသွားအခြေစိုက်တဲ့ American company တွေနိုင်ငံတွင်းပြန်လာပြီးတော့ကြီးမြတ်တဲ့ America တပံပြတ်ဖြစ်လာဖို့ Trump အစိုးရကကြွေးကြော်ထားတာပါCreative Strategies အဖွဲ့ CEO စက်မှုထုတ်ကုန်ကဏ္ဍအရေးသုံးသက်သူ Ben Benjamin ကအခုလိုပြောပါရယ
် They're just taking the opportunity to use
မြေကမှလည်းပြန်လဲခြေချမယ်မူဝါဒအရာစက်ရုံတွေပြန်ပြီးပြောင်းရွှေ့ဖို့ပြင်ဆင်နေချိန်မှာအများသတိထားမိလောက်အခုလိုထုတ်ပြန်တာပ
ါ American မှာပြန်လဲမြုပ်နှံတဲ့အစီအစဉ်အရ Arizona ပြည်နယ်မှာရှိတဲ့ထိုင်ဝမ်တပိုင်းလျက်ကူးပစ္စည်းစက်မှန်ကွန်ဒက်တာထုတ်လုပ်တဲ့ TSMC ကုမ္ပဏီစက်ရုံကနေပိုအစစ်မြစ်နဲ့ silicon chips တွေထုတ်လုပ်မယ်လို့လဲ Apple company ကပြောဆိုထားပါတယ်ခင်ဗျာ
တူတာဆုံးလင်းအမေရိကန်တခွင်နားစင်အပြည့်မှာသိပ္ပံတဲ့ဤပညာကိုဆက်လက်ထုတ်လွှင့်ပေးပါမယ်ရေတံခံနိုင်တဲ့အဝတ်အထည်တွေကနေတန်ရှင်းပစ္စည်းတွေမကတ်တဲ့အိုးခွက်တွေအထိလူသုံးကုန်ပစ္စည်းအမျိုးမျိုးမှာထည့်သွင်းသုံးစွဲနေတဲ့ဓာတုပစ္စည်း PFAS PFAS ဟာအင်မတန်အသုံးဝင်သလောက်အန္တရာယ်လဲကြီးတယ်လို့ဓာတုပညာရှင်ဒေါက်တာခမောင်ညိုကပြောပါတယ် PFAS PFAS ဆိုတာဘာပါလဲဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဆက်ဓာတုပစ္စည်းတွေထဲမှာပေါ့နော်Yeah, forever chemical ဆိုတာဟုတ်အများခေါ်ကြတယ်အဲ့ဒါဘာလဲသိကြလို့ပါဆရာဘယ်တော့မှမပြောက်တော့တဲ့ chemical ဆိုတာဘာပါလဲဆရာ
forever
ကမ်ကဲဆိုတာထာဝရဓာတုပစ္စည်းဆိုတော့ပြောကြတယ်ဒါကတော့ဘယ်ပစ္စည်းမှတော့ထာဝရတော့မရှိဘူးသို့တော့ဒီဓာတုပစ္စည်းကနှစ်ပေါင်းသိမ့်နေချီတန်းနေချီပေါ့တုံတုံမပြည့်စည်တော့တဲ့ပစ္စည်းဖြစ်လို့ဖြစ်စီလို့မရတဲ့ပစ္စည်းဖြစ်လို့ကျွန်တော်တို့က permanent chemical ဆီလို့ခေါ်တယ်သူကကောင်းကျိုးဆိုးကျိုးနှစ်ခုတွဲတွဲတော့ရှိပါတယ
်ဒီ forever chemical ထာဝရဓာတုပစ္စည်းတွေမှာဘာဓာတုပစ္စည်းတွေပါပါလဲဆရာ
ဒီဓာတုပစ္စည်းကို PFAS ဆိုတော့ကျွန်တော်တို့ခေါ်တယ်ပါဒါမှမဟုတ်ပိုလီကလိုရိုအယ်ကိုင်းဆပ်စတန်လို့ခေါ်တယ်အယ်ကိုင်းဆိုတာအများကြီးကိုပြောတာအယ်ကိုင်းဆိုတာဓာတုဝေဒပစ္စည်းတွေမှာ organic ဆိုတဲ့ပစ္စည်းတွေရှိတယ်တမျှအယ်ကိုင်းလို့ခေါ်တာဟုတ်တော်တော်များများအယ်ကိုင်းနေရှိအယ်အယ်ကိုင်းပါတဲ့ဆပ်စတန်ဒါမှဖလိုရင်းပါတဲ့ဖလိုရိုအဲ့ဒီကောင်ပိုလီအများကြီးပါတယ်ဒီတော့ PFAS ဆိုပြောရင်ပါဖလိုရိုအယ်ကိုင်းဆပ်စတန်ဆက်ဆိုတော့ပြောကြတယ်အဲ့ substance ကဘယ်လောက်များလဲဆိုရင်အခုလောလောဆယ်တွေ့တာ12000ကျော်ရှိတယ်ဒါပေမဲ့လောလောဆယ်မှာဓာတုပစ္စည်းနှစ်ခုအဓိကအသုံးပြုတယ်အဲ့လားပါလားဆိုရင်ပါဖလိုရိုအော်တန်က်အက်ဆစ်လို့ပြောကြတယ်ဟာနံပါတ်1ရှိတယ်နံပါတ်2ကပါဖလိုရိုအော်တန်က်ဆာဖိုနိတ်ဆိုတော့ရှိတယ်ဒီနှစ်ခုကိုအဓိကထားတော့သုံးကြတယ်ဒီနှစ်ခုဟာလောလောဆယ်အသုံးပြုတဲ့ PFAS ဆိုခေါ်တဲ့ထာဝရဓာတုပစ္စည်းတွေမှာအရေးပါဆုံးနှစ်ခုဖြစ်ပါတယ
်ဟိုဆရာဆော့ဆော့လည်းပြောတယ်ကောင်းကျိုးရှိတယ်ဆိုးကျိုးရှိတယ်ဆိုတော့ပထမဆုံးကောင်းကျိုးလေးကိုပြောပြပေးပါဆရာဒီဓာတုပစ္စည်းတွေရဲ့ကောင်းကျို
းဒီကောင်းကျိုးတွေကသူကရေးမတင်ဘူးမကပ်ဘူးအလွယ်တကူနဲ့ဟိုမပြည့်စည်ဘူးဆိုတော့အလုံးဝင်လာတဲ့အများကြီးပါဥပမာပြက်ဟင်းချက်တဲ့အိုးတွေထမင်းအိုးတွေနန်စတစ်လို့ခေါ်တယ်မကတ်အောင်လုပ်တဲ့နေရာမှာသူ့ကိုထည့်သုံးလာတယ်အဲ့ဒီဟာကိုတက်ဖရွန်လို့ခေါ်တယ်တက်ဖရွန်က PFAS ဖြစ်စီပဲအဲ့တက်ဖရွန်ကိုအိုးတွေမှာသုံးကြတယ်နောက်တစ်ခါမီးသတ်တဲ့ဖုန်းတွေမှာအရင်ကမီးသတ်ဖုန်းတွေဆိုခဏလေးပြက်သွားတယ်ဘာညာပေါ့နောက်တစ်နှစ်တစ်ခါလဲရတယ်နှစ်နှစ်တစ်ခါလဲရအခုကဒီလိုမဟုတ်တော့မီးသတ်ဖုန်းကိုအကြာကြီးသုံးလို့ရအောင်လို့သူ့ကိုထည့်လာပြီးရတယ်နောက်တော့ဒီခေါင်းလျှော်ရည်တို့အဝတ်အထည်တွေမှာလဲကျွန်တော်ရေဆူခံတဲ့ဝတ်အထည်တွေဒီသုံးရပါတယ်အဲ့ထာဝရသမကေတာအမှန်တအသုံးဝင်ပါတယ်နာစတစ်ကမကတ်တဲ့အိုးတွေမှာသုံးတော့ဗောဒဲအိုးတွေအဲဖရိုင်ယာတွေထမင်းအိုးတွေပေါင်းအိုးတွေမှာအကုန်လုံးဒီနောက်ပိုင်းမှာကျတော့နာစတစ်ကတွေသုံးလာကြတယ်အဲ့ဒါ PFAS နဲ့လုတ်ထားပါတယ်နောက်တစ်ခုကဒီဝင်ရိုးဆုံးကိုသွားတဲ့ခါမှာဒါမှမဟုတ်အေးတဲ့နေရာတွေမှာအလုတ်လုတ်တဲ့ခါမှာနှင်းကြိုက်တယ်ရောတန်းနေခံရနှင်းကြိုက်တယ်ဆိုအသားရည်ရောပဲ့ပေါ့နှင်းမကြိုက်အောင်လို့ဆိုရင်ဘာလို့ရလဲဆိုအဲ့ဒီအဝတ်စားရေမဆူရအောင်အဲ့ရေမဆူရဲ့အောင်လုတ်တဲ့အဝတ်စားကဒီ PFAS နဲ့တုတ်ထားတာဒါမှမဟုတ်သူကိုယ်တိုင်ကကျွန်တော်တို့အဲ့ဒီအထည်တွေနဲ့ကိုရက်ရင် PFAS နဲ့ရက်ရပါတယ်မျက်ခင်းတုတွေတော့ဘလုံးကန်တဲ့ခါကျမျက်ခင်းတုတွေရှိတယ်တော်တော်မပျက်စီးအောင်လုပ်ဖို့ဆိုတော့မလွယ်ဘူးအဲယူယူပလတ်စတစ်ကပျက်စီးတယ်ဒါ PFAS နဲ့လုပ်ရင်မပျက်စီးဘူးဒါတွေအများကြီးလုပ်တယ်နောက်တော့ဖီဇာတွေကဒီကြက်ကြော်တွေပို့တဲ့ခါမှာမကတ်အောင်ဆိုတော့ထည့်တဲ့ဘူးတွေမှာလည်းဒီ PFAS ကိုသုံးကြပါလေ
ဆိုတော့အသုံးဝင်တာတွေအများကြီးပေါ့နော်ဆိုးကျိုးအောင်ဆရာဆိုးကျိုးအောင်ဘာတွေရှိပါလဲ
မကတ်ဘူးဆိုတော့အိုးတွေကိုခါလေးကျတော့ထိုးပြီးပြုတ်မိရင်ဒီကောင်ကအပြင်ကိုထွက်လာတတ်တာရှိတယ်ပဲသွားရင်ကျွန်တော်ရည်တဲ့ရောက်မှဒါမှမဟုတ်ရင်စားတဲ့အစားစားတဲ့ရောက်အဲစားစားတဲ့ရောက်ရင်သူကအသေးငယ်ဆုံးအမှုန်လေးတွေဒီ PM 2.5 ထက်ကိုငယ်ရင်တော့သူကသွေးထဲကိုရောက်သွားတာပေါ့10မိုက်ခရိုမီတာထက်ကိုငယ်ရင်သူကသွေးထဲရောက်သွားသွေးထဲရောက်သွားရင်ကျန်းတဲ့နေရာကြောက်ကတ်တို့အလုံးပြည့်စည်တဲ့ကင်ဆာရောဂါဖြစ်နိုင်တော့ဒါဒီနေရာတွေမဟုတ်ပါဘူးခုနမျက်ခင်းတုတို့အင်ဂျီမှာထည့်ထားတာတို့ဘာလို့အကုန်လုံးပါလေးစပရေးတွေပါဒီမှာလဲပါတယ်မီတာဖုန်းတွေမှာလဲပါရင်အဲ့ဒီကောင်တွေကလူတွေကိုဒုက္ခပေးတော့တာသူဘာကြောက်လဲဆိုသူကမပြတ်မှမပြတ်တော့ဘူးဝင်သွားပြီဆိုကိုခန္ဓာရောက်ပြီဆိုသူကမပြတ်စီတော့ဘူးကိုခန္ဓာနဲ့မတည့်တဲ့လူရှိတယ်တည့်တဲ့လူကတကယ်တည်းမရှိဘူးသူက foreign body ဖြစ်တယ်ကိုနဲ့မဆိုင်တဲ့ပစ္စည်းဖြစ်နေတော့ကိုခန္ဓာနဲ့ထုတ်လို့လည်းမရဘူးထားဝစဉ်တည်နေတော့သူ့မှာပြဿနာဖြစ်တယ်အထူးဖြစ်တောက်ရည်တွေဝင်သွားတယ်ကျွန်တော်တို့ရေကန်နေမှာလွင့်လာတဲ့အဒီအမှုန်လေးတွေကျလာပြည့်အဲ့ဒီမှာကျွန်တော်တို့ကစစ်ပတော်မတောက်ဘူးဆိုရင်အဲ့ဒီရေတွေမှာပါလာတယ်ဒါကြောင့်အိမ်ကတောက် ရေတန်းနေပါလေဘလောက်ပဲပြောပြောအဲ့ဒီရေကိုတန်းနိုင်စစ်ပြီးတော့တောက်တာလောက်ရပါလေရေစစ်နဲ့တောက်ရင်တော့တော်တော်လေးကိုတတ်တာတယ
်သာဝရဓာတုပစ္စည်းဆိုပြီးတော့ဘလို့စပြီးတော့တတ်မှတ်လဲအဲ့ဒါလေးပြောပြပေးပါဆရာ
သာဝရကင်မီကယ်လို့တကယ်တော့မသိကြပါဘူးပထမဆုံးထုတ်လို့တာပေါ့1945ဆက်အတွင်းလောက်ကသူကထုတ်တယ်စပြီးတော့ထုတ်တယ်တက်ဖရွန်ဆိုပြီးတော့ထုတ်တာပေါ့ပါဖလိုရိုအော်တန်နက်အက်ဆစ်ဆိုတော့အဲ့ခါနေစထုတ်တာသုံးရင်လည်းဒီကောင်မပြတ်တော့ဘူးဆိုတာသိလာတာသိရတော့သူ့ကိုနောက်ပြောင်းလာနာမည်ပေးလိုက်တော့ထာဝရတကယ်လည်းထာဝရဘလို့မှဖြတ်လို့မရအောင်အဲ့တော့ဓာတုဝေကပစ္စည်းတွေမှာအများကြီးသုံးလို့ရတယ်ဒီဓာတ်ခွက်ကားမှာသုံးတဲ့ဟာတက်ဖရွန်ဆိုရင်ဈေးလည်းကြီးတယ်အသုံးလည်းကျတော့ပေါ့အဲ့ဓာတ်ခွက်ကားမှာသုံးတာကနေစပါတော့ကျန်တဲ့အပြင်မှာတဖြည်းဖြည်းသုံးလာကြဒီနာမည်ကတော့မပြည့်စုံနိုင်ဘူးတောင်းတောင်းလဲသူကမီးတိုက်လဲဘာမှမဖြစ်ပါဘူးမီးရှို့လို့တောင်းတောင်းလဲဘာမှမဖြစ်ဘူးအတော်လာမီးဟောခနိုင်တယ်ဒါပေမဲ့ तू ကလေတိုက်လို့အမုံလေးတွေထွက်ထွက်သွားရင်ကွဲသွားရင်ဒါအပြင်မှာ6တွေ့သွားရင်နည်းနည်းနည်းနည်းထွက်တဲ့ဟာကိုလူတွေသိမသိကြဘူးပေါ့ तू ကပြဿနာအကြီးကြီးဖြစ်နိုင်တဲ့ဟာဖြစ်တယ်တန်ကျွတ်အိုးတွေသုံးတာအကောင်းဆုံးပဲဖြစ်တယ်စတီအိုးတွေသုံးရမယ်ချက်ပြုတ်တဲ့အိုးတွေအပြင်ကိုထည့်ပြီးတဲ့ပကံတွေခွက်ဒီမှာလဲဒီပစ္စည်းတွေပါတာကိုတွေ့ရတယ်ဒါကြောင့်လူတွေကိုခန္ဓာထဲကိုရောက်သွားမလာပါရောက်သွားရင်တော်တော်လေးဒုက္ခပေးနိုင်တယ်ဒါကြောင့်အစာထိုးနိုင်ကိုဒီသိပ္ပံပညာရှင်တွေကကြံဆနေကြတာဥဒတိတော့မတွေ့သေးပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
VOA အမေရိကန်တန်ကနေတောက်ကြညာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုပေးဖို့တောင်းဆိုနိုင်ပါတယ်။ဒါ့အပြင် Facebook စာမျက်နှာနဲ့ကနေလည်း message နဲ့ဆက်သွယ်နိုင်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုလူဒုမိတ်ဆွေအတန်လိုက်အပြင် online ကဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာကဲအခုတော့ကြားရှိနေတဲ့သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပါအောင်ခင်ဗျာ
အမေရိကန်သမ္မတကကနေဒါမက္ကဆီကိုကသွင်းကုန်ကုန်ကောက်မှုကိုယာယီဆိုင်ငံ့လိုက်ပါတယ်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကကွန်ပစ္စည်းတွေပေါ်တွင်းကုန်ခွန်ကောက်ခံမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းလေးဘက်ဆိုင်းငံ့လိုက်တာပါအမေရိကန်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံတွေကကွန်ပစ္စည်းတွေပေါ်25ရာခိုင်နှုန်းတွင်းကုန်ခွန်ကောက်ခံမှုကြောင့်အမေရိကန်စုရှယ်ယာဈေးတွေကျနေချိန်အခုလိုနိုင်ငံလုံးကကွန်ပစ္စည်းအများစုပေါ်တွင်းကုန်ခွန်ကောက်ယူမှုကို AP လ2ရက်နေ့အထိဆိုင်းငံ့ထားဖို့သမ္မတကကြေညာရင်းညမှာအမိန့်ထုတ်ခဲ့တာပါခင်ဗျာNow American ရဲ့အရန်ဘန်နာကို Bitcoin နဲ့ပါထားဖို့သမ္မတအမိန့်ထုတ်ပြန်လိုက်ပါတယ်။ American ပြည်ထောင်စုမှာအစိုးရရန်ဘန်နာငွေကြေးကို Bitcoin Digital ငွေကြေးနဲ့ပါထားရှိဖို့သမ္မတ Donald Trump ကမနေ့ညမှာအမိန့်ထုတ်လိုက်တာပါ။ Online မှာလည်းပတ်သုံးဆွဲနေကြတဲ့ Digital ငွေကြေးတွေကတခုဖြစ်တဲ့ Bitcoin ကိုမဟာဗျူဟာမြောက်အရန်ဘန်နာအဖြစ်ထားရှိနိုင်အောင်ဆောင်ရွက်ကြောင်းအမိန့်ကိုကြေညာရေးနေ့ကသမ္မတ Trump လက်မှတ်ထိုးခဲ့ပါတယ်။ဒါကြောင့်ရာဇဝတ်လုပ်ငန်းတွေနဲ့ဥပဒေနဲ့အညီသိမ်းဆီးထားတဲ့ခမန်းချေ Bitcoin 2သိန်းလောက်ကိုအရန်ဘန်ဒါအနေနဲ့ထားရှိသွားမှာဖြစ်တယ်လို့ Digital ငွေကြေးဆိုင်ရာအင်ပြီးတော့ Champion David Sachs ပြောကြားခဲ့ပါတယ်ခင်ဗျာ။ Now မြန်မာမှာတော့နိုင်ငံမြောက်ပိုင်းကငွေလိမ်ကိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နေဆက်ဖြစ်တဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကြားဖြန့် Online ငွေလိမ်လုပ်ငန်းစင်တာအားလုံးကိုအရှိတောင်အရှာနိုင်ငံတွေနဲ့ပူးပေါင်းပြီးအမြင့်ပြနေနေလိုက်ပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောလိုက်တာပါဘေကျင်းမြို့တော်မှာဒီနေ့လှုပ်တဲ့သတင်းစာရှင်းလင်းမှုမှာနိုင်ငံသားရေးဝန်ကြီးကတရုတ်နေဆန္ဒကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ online ငွေလိမ်ကိုင်းအားလုံးကိုအပြည့်အစုံရှင်းလိုက်နိုင်ပါပြီထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလိမ်ကိုင်းတွေကိုလည်းတရုတ်ထိုင်းမြန်မာနဲ့ Laos နိုင်ငံတို့ပေါင်းပြီးနှိမ်နှင်းနေပါတဲ့ပြည်သူတွေထိခိုက်မကောင်းမှုတွေလုပ်နေသူတွေကိုရှင်းလင်းဖို့ပါလို့ပြောခဲ့ပါတယ်ခင်ဗျာ
ဗုဒ္ဓညအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်ထုတ်လို့ရအစီအစဉ်မူကကိုရနိုင်ဖြစ်ပါတယ်ဆပိုင်းဆရာအင်ဂျင်နီယာတွေကတော့ဆီဒရစ်ဖရန်ကလင်ဟဲလင်ကိုရီယန်တို့ဖြစ်ကြပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာချမ်းသာလုံခြုံဘေးကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်ဆိုမင်ပါThis program has come